Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ VOA American အသံရဲ့2022ခုနှစ်စက်တင်ဘာလတရက်ကြာတာပတင်းနေ့မနက်ပိုင်း6နာရီနဲ့9နာရီအစီအစဉ်ကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ line တိုမီတာ24 50 51နဲ့ line လက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေဖန်ယူနာဆင်နိုင်ပါတယ်။ကျမနန်းလာပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီနေ့ကိုကိုညံဝင်းအောင်နဲ့အတူပြောပြမှာပါဒီမနက်နားဆင်ရမယ့်သတင်းတွေထဲမှာတော့ IAEA စစ်ဆေးအဖွဲ့ Ukraine Nuclear စစ်ရုံကိုရောက်သွားတဲ့သတင်းဆိုဗီယက်ခေါင်းဆောင် Gorbachev ကိုလည်းမှုအပေါ်မှာကမ္ဘာခေါင်းဆောင်တွေဝန်ထမ်းသတင်းစကားပါကြတဲ့သတင်းစတဲ့ထိတဲ့ရောက်နိုင်ငံတကာသတင်းတွေကိုကြားကြရမှာပ
ါကောင်းပါပြီရှင်ဒေါ်လာတန်100ဈေးကွက်တဲ့အားဖြင့်မဲ့စစ်ကောင်စီရဲ့အစီအစဉ်ပေါ်လုံငန်းရှင်တို့အမြင်မလို့ရှိပါသလဲ
ဘရိတ်ပေါက်သွားစီးပွားရေးလောကမှာအရန်အခုလက်လို့အရန်ဟစ်ဖြစ်သွားစေကဘရိတ်ပေါက်သွားပြီပေါ့နော်9000ဖြစ်သွားတယ်ဆိုတော့တော့ဖြစ်သွားတယ်ဒီအနေထားကြီးကအရန်ကိုရက်တန့်လို့မရနိုင်တဲ့အနေထားကြီးတစ်ခုဖြစ်သွားတယ်ပေါ့ဖြစ်သွားတယ
်အပြည့်စုံကတော့မကြခင်ကြားဖို့ရှိပါတယ်ဒါအပြင်အီရန်နျူကလ িয়ার အရေးနောက်ဆုံးအခြေအနေနဲ့ပြည်ခဲ့တဲ့တနင်္လာနေ့မှာကွယ်လွန်သွားခဲ့တဲ့ဆိုဗီယက်ခေါင်းဆောင်ဟောင်းမီဂဲလ်ကော်ဗာချော့ဖ်နဲ့ပတ်သက်ပြီးတော့ဥကြောဆန္ဒကိုမင်းများတင်ပြသွားပါမယ်။ဒုတိယပိုင်းနိုင်ငံမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဂျမားရေးဥကြောဆန္ဒရဲ့မြန်မာအရေးသုံးသပ်ချက်နဲ့အားကစားကဏ္ဍကိုထုတ်လွှင့်သွားမှာပါ။အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်နောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့ကိုညာဝင်းအောင်တို့ပြောပြပေးပါရှင
်။ Ukraine နိုင်ငံ Supposedly Share Nuclear Database ရုံနဲ့တိုက်ခိုက်မှုတွေအတွက်ရုရှားနဲ့ယူကရိန်းတို့အပြန်အလှန်ဆွဆွဲနေကြမှာပဲကုလသမဂ္ဂရဲ့နျူကလ িয়ার လုံခြုံရေးဆိုင်ရာကြွမ်းကျင်ပညာရှင်အဖွဲ့တစ်ဖွဲ့ဒါအပိစိတ်အုံကိုရောက်သွားပါပြီ
။
ကျွန်တော်တို့ပြည်ဝဆက်စစ်လေးလာမှုတွေလုပ်ဖို့အတွက်အခြေခံလုပ်ငန်းတွေကိုစလုပ်မှာပါ။စက်ရုံအခြေအနေကိုစုံစမ်းစစ်ဆေးတာလုံခြုံရေးစနစ်တွေကိုစစ်ဆေးမှာပါ။ဝန်ထမ်းတွေနဲ့လည်းစကားပြောမှာပါလို့နိုင်ငံတကာအမှုမြင့်ဆွမ်းအေဂျင်စီ IAEA ညွှန်ကြားရေးမှူးချုပ်ရာဖဲကရော့စီပြောဆိုသွားတာပါ။ဒါအပိစိတ်အုံဤလက်နက်ကြီးတွေကြားရောက်ပောက်ကွဲမှုတွေရုရှားနဲ့ယူကရိန်းအပြန်အလှန်ဆွဆွဲနေတာဖြစ်ပါတယ်။ Supposedly နျူကလ িয়ার တာပိစက်ရုံဟာဥရောပမှာအကြီးဆုံးဖြစ်ပြီးယူကရိန်းနိုင်ငံအတွက်စွန့်ရည်တွေကိုအဓိကထုတ်လုပ်ပေးနေတဲ့နေရာတစ်ခုလည်းဖြစ်ပါတယ်။တပ်ဖွဲ့ချရောက်နေတဲ့နျူကလ িয়ার တာပိစက်ရုံကြီးထိခိုက်ပျက်စီးမှုတွေအတွက်ကိုယူကရိန်းနိုင်ငံမှာပဲ1986ခုနှစ်ကရှာနိုဘိုင်းနျူကလ িয়ার တာပိစက်ရုံဓာတ်အောင်ကြီးယူဆိတ်မှုမျိုးတွေဖြစ်လာမှာကိုကမ္ဘာကောင်းဆောင်တွေစိုးရိမ်နေတာဖြစ်ပါတယ်။စက်ရုံအနီးတစ်ဝိုက်မှာစစ်ဖက်တပ်ဖွဲ့ဝင်တွေအားလုံးရုတ်သိမ်းပြဖို့အတွက်ဥရောပတမကအီယူနိုင်ငံခြားရေးမူဝါဒဆိုင်ရာအကြီးအကဲဂျိုးဆက်ဘော်ရဲကလည်းရုရှားကိုထပ်မံတိုက်တွန်းထားပါတယ်
။စတေမာလာတရက်နေ့မှာစတင်မဲ့သတင်းတစ်ပတ်ကြာရုရှားရဲ့ဘော့စတော့ခ်2022ပူးတွဲစစ်ရေးလေးကျင်းမှုမှာအိန္ဒိယနဲ့တရုတ်ပါဝင်မှာဖြစ်ကြောင်းရုရှားအစိုးရသတင်းဌာန TASS မှာဖော်ပြပါရယ်ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်နေခြင်းမှာပြုလုပ်တဲ့ဒီပူးတွဲစစ်ရေးလေးကျင်းမှုမှာတရုတ်ရဲ့ပါဝင်မှုကအံ့ဩစရာမဟုတ်ပေမဲ့အမေရိကန်နဲ့ခိုင်မာတဲ့မဟာဗျူဟာမိတ်ဆွေအဖြစ်ရှိနေတဲ့အိန္ဒိယပါဝင်လာတာနဲ့ပတ်သက်ပြီးဝေဖန်မှုတွေထွက်လာတာပါအိန္ဒိယဟာ2021စက်တင်ဘာကရုရှားမှာကျင်းပတဲ့နိုင်ငံဆောင်ပါဝင်တဲ့ဇပက်စစ်ရေးလေးကျင့်မှုမှာလည်းပါဝင်ခဲ့ပါတယ်။ဒါကြောင့်အခုလိုရုရှားရဲ့စစ်ရေးလေးကျင့်မှုမှာအိန္ဒိယပါဝင်မှုဟာမဆန်းပေမဲ့ဒီတစ်ခါစစ်ရေးလေးကျင့်မှုမှာပါဝင်တာကတော့နိုင်ငံရေးအရာဖြစ်တယ်လို့အိန္ဒိယသူတည်တီကသုံးသပ်ပါတယ်။အိန္ဒိယအစိုးရကတော့ယူကရိန်းအရေးနဲ့ပတ်သက်ပြီးအိန္ဒိယဟာအမေရိကန်နဲ့ရုရှားကြားမှာဘယ်ဘက်ကိုမှမလိုက်ပဲဂျာနီအဖြစ်ဆက်ရှိနေမှာဖြစ်ကြောင်းသူရည်တည်ချက်ကိုပြောတာပါတယ်။ယူကရိန်းကိုရုရှားကျူးကျော်မှုအတွက်နောက်နိုင်ငံတွေကရုရှားကိုရှုံးချပြီးတန်ခတ်မှုထဲမှာအိန္ဒိယကမပါဝင်သလိုရုရှားစီကလောင်စာစီကိုဒီနှစ်ထဲမှာပဲလျှော့ဈေးနဲ့တိုးမြင့်ဝယ်ယူခဲ့တာပဲဖြစ်ပါတယ်ခင်ဗျာ
တချင်ကဆိုဗီယက်ယူနီယံခေါင်းဆောင်မီခဲကော်ဗာချော့ဖ်ကွယ်လွန်သွားတဲ့ပေါ်ကဘာတလာခေါင်းဆောင်တွေနိုင်ငံရေးသမားတွေဝန်ထမ်းစကားပါကြပါတယ်နာတာရှီယောဂါတန်အပြင်းထန်ခံစားနေခဲ့ရတဲ့ဆိုဗီယက်ခေါင်းဆောင်ဟောတနင်္လာနေ့မှာကွယ်လွန်သွားတဲ့အကြောင်းစစ်ကူသမှုခံယူနေတဲ့မော်စကိုမြို့တော် Central Clinical Hospital ကသတင်းထုတ်ပြန်ခဲ့တာပါကွယ်လွန်ချိန်မှာတဲ့90နှစ်ရှိဖြစ်တဲ့ကော်ဗာချော့ဖ်ဟာဆေးရခက်ကိုဆုံးသတ်ခဲ့ပြီးကွန်မြူနီအရှေ့ဥရောပကိုလွတ်လပ်အောင်ပြုရင်ပြောင်းလဲရေးတွေလုပ်ခဲ့သူဖြစ်ထင်ရှားခဲ့ပေမဲ့သူ့လက်ထက်မှာဆိုဗီယက်ယူနီပြိုကွက်ခဲ့ပါတယ်။သူရဲ့ Glasnost, Perestroika စတဲ့လွတ်လပ်ခွင့်နဲ့ပြုရင်ပြောင်းလဲရေးအစီအစဉ်တွေဟာထင်ရှားပေမဲ့ဆိုဗီယက်ယူနီရဲ့မပြိုကွက်အောင်တော့ထိမထားနိုင်ခဲ့ပါဘူး။ပြုရင်ပြပကရုရှားတချို့ကတော့သူ့ရဲ့ပြုရင်ပြောင်းလဲမှုတွေကြောင့်တိုင်းပြည်ဩဇာအရှိန်ဟောကြာဆင်းခဲ့ရတယ်ဆိုပြီးလူမှုကွန်ရက်တွေမှာဝေဖန်ခဲ့ကြတာပါ။ ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုကူတာရက်စ်ကတော့တမန်ညောင်းကိုပြောင်းလဲခဲ့သူဆေးခစ်ကိုငင်းငင်းချင်ချင်အဆုံးသတ်အောင်ဆွမ်းဆောင်ခဲ့သူဖြစ်နေပြောဆိုခဲ့ပါတယ်ဂျမန်ဝန်ကြီးချုပ်အော်လဖ်ရှော့စ်ကလည်းနှစ်ချမ်းခွင့်နေတဲ့ဂျာမနီနိုင်ငံပေါင်းစည်းရေးကြိုးပမ်းပေးခဲ့သူဖြစ်ချီးကျူးခဲ့ပေမဲ့ရုရှားမှာဒီမိုကရေစီထွန်းကောင်းအောင်ကြိုးပမ်းမှုတွေကတော့အောင်မြင်မှုမရခဲ့ဘူးလို့လည်းပြောဆိုခဲ့တာပါရာဂူကထွက်တော့မဲ့ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကတော့လက်ရှိရုရှားသမ္မတဗလာဒီမီယာပူတင်ကယူကရိန်းပေါ်ရန်လိုနေချိန်မှာဆိုဗီယက်လူမှုတိုင်ဝမ်ကိုလွတ်လပ်ပွင့်လဲအောင်မနာမနေကြိုးပမ်းခဲ့တဲ့ကိုဘာချော့ရဲ့ဆွမ်းဆောင်မှုတွေဟာစံနမူနာကောင်းတွေဖြစ်ရှိနေစေဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းကိုဘာချော့ဟာအနာဂတ်ကိုမှန်းမြော်ကြည့်ပြီးအပြောင်းအလဲတွေလုပ်ရဲတဲ့ရှက်ရှက်ပါပါခေါင်းဆောင်တစ်ဦးဖြစ်ချီးကျူးပြောဆိုခဲ့ပါတယ်။
2015အီရန်နျူကလ িয়ার သဘောတူစာချုပ်ကိုပြန်လည်အသက်သွင်းမယ်ဆိုရင်အမေရိကန်ပြည်ထောင်စုဘက်ကပုံမှန်ခိုင်မာတဲ့အာမခံချက်မျိုးပေးဖို့လိုတယ်လို့အီရန်နိုင်ငံသားရေးဝန်ကြီးဟိုဆိန်အမာအဗ်ဒူလာဟင်းကပြောကြားပါတယ်။ဒါအပြင်အီရန်နျူကလ িয়ার လုပ်ငန်းတွေနဲ့ပတ်သက်ပြီးအပြည်ပြည်ဆိုင်ရာအနုမြူစွမ်းအင်အေဂျင်စီ IAEA ကနိုင်ငံရေးရွယ်ချက်နဲ့စုံစမ်းစစ်ဆေးနေတာတွေရပ်တန့်ပေးဖို့လိုကြောင်းလည်းထပ်လောင်းပြောပါတယ်။ရုရှားနိုင်ငံမော်စကိုမြို့ကိုရောက်ရှိနေတဲ့အီရန်နိုင်ငံသားရေးဝန်ကြီးကရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဗရော့နဲ့ဗိုဒူးနေမှာတွေ့ဆုံခြင်းမှာနျူကလ িয়ার သဘောတူစာချုပ်ပြန်လည်အသက်သွင်းရေးဥရောပသမဂ္ဂ EU ကပြင်ဆင်ထားတဲ့မူကြမ်းပေါ်အမေရိကန်ရဲ့တုံ့ပြန်ချက်ကိုအီရန်ဘက်ကဂရုတစိုက်လေးလာသုံးသပ်နေတယ်လို့ဆိုပါတယ်။အီရန်နဲ့အမေရိကန်ကြား16လကြာတဆင့်ကန်ဆွေးနွေးခဲ့ပြီးတဲ့နောက်မှာတော့ဗေးကျန်နံကျက်ဖြစ်နေတဲ့အီရန်နျူကလ িয়ার သဘောတူစာချုပ်ပြန်လည်အသက်သွင်းရေးနောက်ဆုံးကန့်လန့်ချက်တွေအပြည့်အစုံထုတ်ပြန်နိုင်လိုက်ပြီလို့ဥရောပသမဂ္ဂ EU နိုင်ငံသားရေးရာမူဝါဒအကြီးအကဲဂျိုးဆက်ဘိုရဲကအုတ်လ၈ရက်နေ့မှာပြောကြားခဲ့ပါတယ်ခင်ဗျာ
VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5ဒိုမီတာ24 kHz 12.13 ညာ5ဒိုမီတာ40 kHz 8.13 ညာ5ဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါလေရှင
်ဒီအမေရိကန်အသံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့မနေ့ဖက်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးမီရှယ်ပက်စလေတာဝန်တက်တန်းကုံဆုံးမှုမိနစ်ပိုင်းလိုမှာပဲအချိန်တော်ကြာစောင့်ဆိုင်းနေခဲ့ရတဲ့တရုတ်နိုင်ငံရှင်ချန်းဒေသကလူ့ခွင့်ရေးအခြေအနေနဲ့ပတ်သက်တဲ့အစီရင်ခံစာထုတ်ပြန်လိုက်ပါတယ်ဒီဥဆူရကကန့်ကွက်နေတဲ့ဂျမ်းမှာပဲဗိုလ်ထုနေကထုတ်ပြန်တဲ့အစီရင်ခံစာမှာတော့ဝီဂါမိုစင်နဲ့အများစုရှိရာကိုပိုင်အုပ်ချုပ်ခွင့်ရရှင်ချန်းဒေသကလူခွေချိုးဖောက်မှုတွေကိုဖော်ပြထားတာပါရှင်ချန်းဒေသကဝီဂါရီနဲ့တခြားမိုစင်လူနည်းစုတွေပေါ်ကျူးလွန်တဲ့လူခွေချိုးဖောက်မှုတွေဟာလူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုမျောနှံကြောင်းလဲအစီရင်ခံစာကဖော်ပြခဲ့တာပါအစွန်ရောက်ဝါဒီတွေကိုနှိမ်နင်းမှုဆိုပြီးတရုတ်ဆူရရဲ့ရှင်ချန်းဒေသကလူရွတ်တွေထဲမှာညှဉ်းပန်းနှိပ်စက်မှုတွေနဲ့တခြားလူခွေချိုးဖောက်မှုတွေရှိတဲ့အကြောင်းဆွဆွဲချက်တွေအတွက်နိုင်ငံတကာကအရေးကြီးတုံ့ပြန်ကန့်တွဲဖို့လဲတိုက်တွန်းထားပါတယ်အစီရင်ခံစာကိုထုတ်ပြန်မှုအသင့်ဖြစ်နေတာလားနဲ့ချီကြာနေပြီလို့လဲအနောက်တိုင်းတန်တမန်တွေနဲ့ကုလသမဂ္ဂအရာရှိတွေကိုကူကာပြီး AP သတင်းကဖော်ပြပါတယ်ဒါပေမဲ့လည်းလေးနှစ်တထန်ကုံဆုံးမှုမိနစ်ပိုင်းလို့ဗိုလ်ထုနေချာမှာကုလသမဂ္ဂလူခွေရုံကအစီရင်ခံစာကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်
ကမ္ဘာလီဒူတဲကဖန်လွန်အင်တန်းငွေတည်သီးစားနဲ့ပင်လယ်ရေမျက်နှာပြင်မြင့်တက်မှုတွေဟာ2021ခုနှစ်အတွင်းစံချိန်တင်မြင့်တက်လာတယ်လို့အမေရိကန်အစိုးရရဲ့ဗဟုသုနည်းထုတ်အစီရင်ခံစာမှာဖော်ပြပါတယ်။ဖန်လွန်အင်တန်းငွေထုတ်လုပ်မှုရော့ကျရေးထပ်ပြီးကြိုးပမ်းနေတဲ့ကြားကပဲဥရုယာသီပြောင်းလဲမှုပိုဆိုးလာတာပါ။အစီရင်ခံစာပါသိပ္ပံအချက်လက်တွေအရဥရုယာသီပြောင်းလဲမှုအကျိုးဆက်ကိုကမ္ဘာတစ်ဝှမ်းဆက်လက်ရင်ဆိုင်နေရတာဖြစ်ပြီးအခြေအနေတွေတိုးတက်ကောင်းမွန်လာမယ့်လက္ခဏာတွေမတွေ့ရသေးဘူးလို့သမုဒ္ဒရာနယ်လေဒုဆိုင်ရာအမေရိကန်သုတေသနဌာန NOAA အုပ်ချုပ်ရေးမှူး Rick Spinnard ကပြောပါရယ်ရေကြီးအရှန်သားတွေပုံမှန်မဟုတ်ပဲမိုးကောင်ရေရှားမှုတွေစံချိန်တင်အပူချိန်မြင့်တက်လာရင်နဲ့လူလူအတိုင်းဝိုင်းဘောင်းဆောင်ရင်ဆိုင်နေရတာကိုကြည့်ရင်ရာသီဥတုဆိုင်ရာအကြက်တဲတွေဟာအနာဂတ်ချင်းချောင်းမှုမဟုတ်တော့ပဲဒီကနေ့ပြောဆိုလုပ်ကင်ရမယ့်ကိစ္စဖြစ်နေပြီလို့သူ့ရဲ့ကြေညာချက်မှာဖော်ပြပါရယ်ဖန်လုံအင်တန်းငွေတည်သီးမှုအဆင့်ဟာပြီးခဲ့တဲ့နှစ်ပေါင်းတန်းချီကဆလို့2021ခုနှစ်မှာအမြင့်ဆုံးဖြစ်တယ်လို့နှစ်စဉ်ထုတ်ပြန်တဲ့ State of the Climate စီရင်ခံစာမှာဖော်ပြပါတယ်။ကမ္ဘာရေမျက်နှာပြင်လဲ10နှစ်ထက်ဇက်တိုက်မြင့်တက်လာနေပြီးပင်လယ်ရေမျက်နှာပြင်မြင့်တက်မှုကောင်းကင်ကြိုတုတိုင်းတာမှုရ1993ခုနှစ်နောက်ပိုင်းပုံမှန်ထက် 3.8 လက်မှစံချိန်တင်မြင့်တက်ခဲ့ပါတယ်။
Omicron COVID မျိုးကွဲအနေကကာကွယ်ဖို့ရည်ရွယ်ထားတဲ့ပထမဆုံးအားဖြင့်ကာကွယ်ဆေးအမျိုးအစားအသစ်တွေကို American အစားအစာနဲ့စီးပွားကြီးကြပ်ကုက္ကရေး FDA ကအတည်ပြုလိုက်ပါတယ
် The updated boosters contain the same basic ingredients
ဆင်းရဲထုတ်လုပ်ထားတဲ့အားဖြင့်ကာကွယ်ဆေးတွေမှာမူလ COVID-19 mRNA ကာကွယ်ဆေးတွေမှာပါဝင်တဲ့အခြေခံဓာတ်တွေပါဝင်မှာဖြစ်ပေမဲ့ Omicron မျိုးကွဲ BA4 နဲ့ BA5 တို့အပြင်မူလကာကွယ်ဆေးမှာလိုတခြားမျိုးကွဲတွေကိုပါကာကွယ်နိုင်အောင်ပြုပြင်ထားပါတယ်လို့ FDA ကော်မရှင်နာဒေါက်တာ Robert Califf ကပေါ်ထူးနေမှာသတင်းတောက်တွေကိုပြောလိုက်တာပါ။အားဖြင့်ကာကွယ်ဆေးတင်မှာတော့မူလကာကွယ်ဆေးတွေမှာပါဝင်တဲ့ဓာတ်တွေအတိုင်းပါဝင်ပြီးတဝက်ပါဝင်ပြီးကြံတွက်ကိုတော့အခုအချိန်ထိကူးစက်မှုအမြန်ဆုံးလို့ယူဆထားကြတဲ့ Omicron မျိုးကွဲတွေအပါအဝင်နောက်ဆုံးပေါ် COVID မျိုးကွဲတစ်တွေကိုကာကွယ်နိုင်အောင်ပေါင်းစပ်ထုတ်လုပ်ထားတာဖြစ်ပါတယ်။ FDA ကအတည်ပြုလိုက်တဲ့ Pfizer နဲ့ပြန်ပြန် Moderna ကုမ္ပဏီထုတ်အားဖြင့်ကာကွယ်ဆေးတွေကိုတော့ရပိုင်းအတွင်းစတင်ထိုးနှံဝင်ရလိမ့်မယ်လို့လည်းခန့်မှန်းရပါတယ်။အားဖြင့်ဆေးတွေကိုတော့မူရင်းကာကွယ်ဆေးထိုးပြီးသားသူတွေသာထိုးခွင့်ရကြမှာဖြစ်ပါတယ်။ Pfizer နဲ့ BioNTech ကုမ္ပဏီတို့ပူးတွဲထုတ်လုပ်တဲ့အားဖြင့်ကာကွယ်ဆေးတွေကိုအသက်၁၂နှစ်နဲ့အထက်အရွယ်တွေထိုးခွင့်ရမှာဖြစ်ပြီး Moderna ဆေးတွေကတော့အရွယ်ရောက်သူတွေသာထိုးခွင့်ရမှာပါ။အားဖြင့်ကာကွယ်ဆေးတွေထိုးခွင့်ပြုဖို့အတွက်ကိုတော့ American ရောဂါထိန်းချုပ်ကာကွယ်ရေးဌာန CDC ကထောက်ခံချက်ပေးရမှာဖြစ်ပြီးကြာသပတေးနေ့မှာဆွေးနွေးဆုံးဖြတ်လိမ့်မယ်လို့လည်းခန့်မှန်းရပါတယ်။ဆေးကုမ္ပဏီနှစ်ခုကနေအမေရိကန်ဆွေးရကာဝစီတန်190ကျော်မှာယူထားပြီး Pfizer ကုမ္ပဏီကတော့15တန်းကို၈သတင်းပတ်ကိုနောက်ဆုံးထားပေးပို့နိုင်အောင်ပြောဆိုထားပါတယ်
။မိုးတုံမိုးရဲ့အပြင်းထန်ရွာသွန်းမှုကြောင့်ရေကြီးမှုနဲ့ကြုံနေရတဲ့ဒီပါကစ္စတန်နိုင်ငံမှာရေတွေပြန်ကျလာနေပေမဲ့ထောင်ပေါင်းချီတဲ့ရေဘေးဒုက္ခသည်တွေရေကနေတဆင့်ကူးစက်နိုင်မဲ့ရောဂါအန္တရာယ်ကိုအနာပိုင်းတွေစိုးရိမ်နေပါတယ်။ဇွန်လလေကလေးကမိုးအပြင်းထန်ရွာရွာကရေကြီးမှုကြောင့်လူပေါင်း1200နီးပါးထဲမှနေသေဆုံးခဲ့ရပါတယ်။လက်တလောရေကြီးမှုကြောင့်ထိတ်လန့်တုန်လှုပ်နေတဲ့လူနာတွေကိုအများစုတွေ့နေရပြီးဝမ်ပြက်ဝမ်ရှော့အေးပြားယောဂါနဲ့အခြားရေမတန့်ရှင်းရာကဖြစ်ပေါ်တဲ့ယောဂါတွေကိုလူနာတွေဒီရေဘေးသင့်တဲ့ဒေသတွေမှာကုသပေးနေရတယ်လို့ဆရာဝန်တွေကပြောပါတယ်ခင်ဗျာ
။ကြာတာပရင်းနေမနေ့ဖက်ထိတ်တန့်ရောက်တဲ့တွင်တွေကိုကိုအောင်လွင်ဦးနဲ့ကိုညာဝဲအောင်တို့တင်ပြတော့ပါရှင်ခုတော့ဆက်သွဲမင်းမြန်းချက်နဲ့စူးစီးတင်မြချက်တွေကိုဆက်တိုက်ထုတ်လင့်တော့ပါမယ်မြန်မာနိုင်ငံမှာငွေကြေးနဲ့ကုန်စည်နှုန်းမတိမငြိမ်အခြေအနေတွေပေါ်ပေါက်နေချိန်မှာပဟိုပန်းကဈေးကွက်ထက်ကိုဒေါ်လာတန်းနေရာဖြစ်တင်ပေးမဲ့အကြောင်းကြေညာလိုက်ပေမဲ့လုပ်ငန်းရှင်တွေကြားမှာတော့တန်းနေရာတွေရှိနေဆဲဖြစ်ပါတယ်စစ်ကောင်စီပြောခွင့်ရပုဂ္ဂိုလ်ကတော့ငွေကြေးဈေးကွက်ထက်ကိုဘဏ်တွေကတစ်ဆင့်ထောက်ပံ့ပေးသွားမှာဖြစ်ကြောင်း VOA ကိုပြောပေမဲ့ဘယ်လုပ်ငန်းတွေပါဝင်မဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးအမေရိကန်ဒေါ်လာနဲ့လဲလှယ်ရာမှာမြန်မာငွေတန်ဖိုးဟာစံချိန်တင်ကျဆင်းနေချိန်မှာထွက်လာတဲ့အစီအစဉ်အပေါ်စီးပွားရေးလုပ်ငန်းရှင်တို့ရဲ့အမြင်တွေကိုကိုဝင်းမင်းကစူးစီးတင်ပြထားပါတယ်
ဟုတ်ကဲ့နိုင်ငံခြားသုံးငွေကြေးကြမ်းမှုကော်မတီဆုံးဖြတ်ချက်နဲ့နိုင်ငံခြားငွေကြေးဈေးကွက်ကတဆင့်အခုလိုထောက်ပံ့ပေးမယ်လို့ပြောလာတဲ့ပေါ့အမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်တူက
ဟုတ်ကဲ့အခုကတော့သူတို့ကတော့စီးကြောင်းဖြစ်ပေါ်လာတဲ့ကုန်စည်နှုန်းကြီးမြင့်မှုပေါ့အတိအကျတော့အခြေခံစားတောက်ကုန်လို့ဈေးကိုအဆက်ရှင်မရှိမဖြစ်လိုတဲ့ပစ္စည်းဈေးပြက်လာလို့တရားကိုထောက်ပံ့ပေးဖို့လို့အကြောင်းပြရတယ်ပေါ့လीဒါပေမဲ့ဈေးကွက်ထဲမှာတော့ကုန်တယ်ပွဲစားတွေအားလုံးကတော့ဟိုဘာငါလုံးဆိုပြီးရည်စရာပြောကြတယ်ဘာဆိုဘာမှမပါကြဘူးပေါ့နော်ဆိုတော့အဓိကစီချောင်းဖြစ်လာဆိုတော့စီကိုထောက်ပံ့ကျင်တာလားခုနပြောလို့မရှိဖြစ်စားတော့ကိုယ်နဲ့ထောက်ပံ့ကျင်တာလားဈေးကြဖို့အတွက်ကိုစီကိုထောက်ပံ့ကျင်တာလားပေါ့လေဘာဆိုဘာမှမပါဘူးနောက်ပြီးတော့ပြောတဲ့ဟာကလည်းဒေါ်လာတန်း200ဆိုတဲ့ဟာစီတကယ်တမ်းကစင်ပတ်နှမ်းပတ်တယ်လို့ဖြစ်နေတာကိုအားလုံးကဈေးကွက်နဲ့ဥပမာစီဆက်တာတစ်ခုရထောက်ပံ့ရင်တော့မှဒီကောင်ကမေဘီတစ်လဆောင်ဝင်ကြလောက်ပဲရှိမှာ哦တစ်လဆောင်တော့မပြည့်နိုင်ဘူးပေါ့နော်ရည်စရာတစ်ခုလို့ဖြစ်နေတယ်ဈေးကွက်ကိုတွားပြီးတော့ဘယ်ရောစိတ်အုံကိုတုံးနဲ့ထိုးသလိုများဖြစ်နေမလားဆိုပြီးတော့အားလုံးကဟိုပြုံးနေဟာဒုက္ခပေါ့နောက်တစ်ခုကြောင့်ညာထွက်လာပြန်ပြီဆိုကြောက်နေကြတယ်ပေါ့အဲ့လိုပုံစံဖြစ်နေတယ
်အခုလိုထောက်ပံ့ပေးမယ်ဆိုတာကဘိုးဘန်သတ်မှတ်နှုန်းနဲ့73%အတွက်ရောင်းချပေးတာဒါမှမဟုတ်ခိတ္တစိုက်ထုတ်ပေးတာဖြစ်နိုင်တယ်လို့ဘန်လုံငန်းရဲ့နှီးဆက်သူတူကပြောလာချိန်မှာမနေ့ကအခုလိုဒေါ်လာဈေးထိုးတက်တာရဲ့စီးပွားရေးပေါ်ကြီးကြီးမားမားရိုက်ခတ်လာနိုင်ပုံကိုလည်းဒီစီးပွားရေးလုပ်ငန်းရှင်ကပဲ
ထူးခြားမှုကတော့သွားတဲ့ graph ကတော့မြင့်တယ် steep ဖြစ်လာတော့ပို့ပြီးတော့မြင့်တက်လာတော့မြင့်လာတယ်ပေါ့နော်ပို့ပြီးဟို slope ကဟို graph ကပို့ပြီးတော့မတ်လာတဲ့သဘောပါဟုတ်ကဲ့ဒါပေမဲ့ဒီနေ့တက်လာတော့ဝုန်းဆိုပြီးဖြစ်သွားတဲ့ဟာတော့အဓိကတော့အားလုံးကအခြေခံကတော့ crash ပေါ့ trust ယုံကြည်မှုပျောက်သွားတဲ့အချိန်မှာယုံကြည်မှုပျောက်သွားမှုပို့ပြီးပြင်းထန်လာတဲ့အများဒီမှာ rigi ဆရာပြောလို့ GDP ပေါ့နော် go ရယ် dollar ရယ် petrol ရယ်ဈေးနှုန်းကခမှုကရောက်သွားတာပဲမနေ့ပြန်ကြရင်ဒီကပူဆူလာနေတဲ့အနေအထားဖြစ်သွားပြီ
ဒီအတွက်ဘိုးဘန်ကိုဆက်သွယ်ခဲ့ပေမဲ့ပြန်မဖြေခဲ့ပါဘူးအဲ့ဒီတော့ရှေ့မှာဘလို့ဆက်ဖြစ်နိုင်ပါလဲလို့မေးရမှာ ဒီစီးပွားရေးလုပ်ငန်းရှင်ကဆက်ပြီး
ဘလော့တီဆိုတာဒီနေ့လို့ဖြစ်သွားတဲ့ဟာမျိုးဆိုရင်တော်တော်အခြေအနေဆိုးသွားတဲ့ဟာပေါ့မနေ့တော့ဆိုရင်4000ကဘယ်ဘယ်တော့ဖြစ်မထင်တော့တည့်ရက်နေလားနှစ်ရက်နေလားဖြစ်မထင်လားပေါ့လေအဲ့လိုအခြေအနေဒါဒိန်းဆိုပြီးအခုဆိုရင်ကျွန်တော်တို့ပြောရဲ break ပေါက်သွားစီးပွားရေးလောကမှာအရန်အခုလက်တော့အရန် hit ဖြစ်သွားစီက break ပေါက်သွားပြီပေါ့နော်5000ဖြစ်သွားတယ်ဆိုတော့တော့ဖြစ်သွားတယ်ဒီအနေထားကြီးကအရန်ကိုရက်တန့်လို့မရနိုင်တဲ့အနေထားကြီးတစ်ခုဖြစ်သွားတယ်သဘောဖြစ်သွားတယ်ဆိုတော့ဘယ်တော့မှရက်တန့်သွားမယ်ဆိုတာမသိနိုင်တော့ဘူ
းဒီနေရာမှာဈေးကွက်ထဲဘယ်လိုရိုက်ခတ်တာကိုတွေ့ထားရပါလဲလို့ဆက်မေးရမှာလဲသူကပဲ
ကျွန်တော်နဲ့မိဖက်တယောက်ကဒီနေ့တူတရက်ထဲဟုတ်တဲ့360လောက်ရှုံးသွားတယ်တဲ့ဘာဖြစ်လို့လဲဆိုတော့ဝေးပြန်မလွှဲလိုက်နိုင်တဲ့အတွက်ကြောင့်မလို့ပါအင်ပုတ်လို့ပြန်ပါတယ်အဲ့ဒီတစ်ခုလေသူပြောသွားဆိုတော့ဘာလို့လဲဆိုသူ့ဆိုင်ကိုအယောင်းပိတ်လိုက်ရတယ်သူကြောင်းတဲ့ပစ္စည်းတွေ essential မဟုတ်သေးဘူး stable food ထဲမှာမပါဘူး non food ဖြစ်တယ် luxury ပစ္စည်းဖြစ်တယ်စိတ်ခံပစ္စည်းဖြစ်တယ်ပေါ့နော်ဆိုတော့အဲ့ဒီအနေအထားမျိုးမှာဆိုတော့တကယ်လိုအပ်တဲ့ဆန်စီစေးစားငွေကြက်တုံးမတော့အခြေခံလိုအပ်တဲ့စားတောက်ကုန်တွေဓာတ်ဆီဈေးတွေဆိုရင်အဲ့ဒီဆိုင်ကအခုအဲ့ဒီကအတိအလူတွေမှာ shortage ဖြစ်ပြီးတော့အဝယ်လိုက်လာပြီအဓိကမရှိဖြစ်လိုအပ်တဲ့ဆေးရောဆိုဆိုင်တွေချို့မဖွင့်လို့မဖွင့်နိုင်ရတော့တာအခုကြောင့်မနေ့ပြန်ရှုံးနေပြီဆိုတော့နောက်ပြီးတော့အဲ့ဒီစီကပြန်ဝယ်လို့ရဖို့အနေထားလည်းမလိုတော့ဘူးဆိုတော့အဲ့ဒါလေးပိတ်ပြီးလဲဆိုရင်တော့အခြေအနေကတော့ collapse လို့အနေထားတစ်ခုရဲ့အစပြုခြင်းလို့ယူဆလို့ရလာမယ်တော့ဖြစ်နေပြီအမြဲတမ်းကြောက်မကောင်းတာက stable food ပေါ့မရှိမဖြစ်စားတောက်ကုန်လုပ်ငန်းတွေရပ်သွားမှာဟုတ်အရင်ဆိုရင်လည်းပေါ့နော်အဲ့ဒါဖြစ်လာရင်တော့မမြုံမနဲ့တဲ့အနေထားရအကုန်ဖြစ်တောက်လျှောက်ဖြစ်လာတော့မယ်ပြီစားရတယ်ဗျအ
ဲ့ဒီတော့ဘလို့ဖြည့်ရှင်းဖို့လမ်းရှိနိုင်ပါလဲလို့မေးရမှာဒီစီးပွားရေးလုပ်ငန်းရှင်ကဆက်ပြီး
ရက်တက်မှုအမလဲ recover ဖြစ်နိုင်မှုအတွက်ကတော့ဖြစ်နိုင်ရလက်လော instant အနေနဲ့အဝင်ငွေနဲ့ထုတ်ပေးမမြအောင်ဖြစ်တယ်ပြဿနာဝင်ငွေအနေနဲ့ကတော့ပြရတာအကြောင်းမရှိဘူး export လည်းမရှိဘူးဘာမှ foreign fdi လည်းမရှိတော့ဇလန်ပြီးသွားဆိုတော့ထွက်ငွေကိုဘယ်နည်းနဲ့ cost cutting လုပ်နိုင်မလားပေါ့ကုန်ကြေးဆိုတော့ထွက်ငွေကအဓိကဘယ်နည်းကကုန်နည်းဆိုတော့စစ်စေးလို့ပြောရမှာပေါ့နော်စစ်စေးလို့အတူလေးမြန်တခါတည်းရင် block standout ဆို block ရှိတယ် rocket design ပြီးရင် block ရှိတယ်ဆိုတော့ဇလန်တွေအများကြီးရှိလာပြန်ပြီလေဒါလည်း shortcut ပဲ short term အတိအတွေ့အတက်ပဲဖြစ်နေတယ်ဒါတော့နေထားပေါ့ဒါပေမဲ့အဓိကတော့နိုင်ငံများ investment တွေဝင်လာမယ်အဓိက dollar shortage ကိုလက်တော့ cost cutting မလုပ်နိုင်မဲ့အနေထားကတော့စီမံခန့်ခွဲလူတွေရဲ့အနေထားတစ်ခုပေါ့လေဆိုတော့ long term ရေရှည်အနေထားတစ်ခုအနေနဲ့ကကြတော့အဓိကကကျွန်တော်တို့စီးပွားရေးသမားအမြင်ကတော့ dollar injection ထိုးပေးရမယ်ပေါ့ဘယ်သူကထိုးပေးမှာလဲဆေးကိုပေးမဲ့လူဆေးထိုးပေးမဲ့လူရှိမဲ့အနေထားကိုကျွန်တော်တို့ပြည်တွင်းမှာစီမံခန့်ခွဲမှုအနေထားပိုင်းမှာဖန်တီးပေးနိုင်မယ်ဆိုရင်တော့တိုင်းပြည်အတွက်ကိုလက်တော်ထိမရသိမရအနေထားတစ်ခုနဲ့အချိန်လေးနည်းနည်းလေးကျော်သွားနိုင်တယ်လို့မြင်မိတယ်။အဲ့တော့အချင်းချင်းမထိုးပေးရင်တော့ဖြေရတော့တစ်ခုပဲရှိတယ်။ collapse ပေါ့နော်။လုံးဝ brook ဆိုပြီးတော့ရုပ်ပြည့်ကြီးပြိုလဲသွားနိုင်တဲ့အနေထားတစ်ခုဖြစ်နေတ
ယ်။တကယ်တော့စစ်ကောင်စီအနေနဲ့အခုလိုငွေကြေးအကျပ်အသေးကြီးဖြစ်နေချိန်မှာလုပ်ငန်းရှင်တွေနဲ့မတိုင်မြဲမဲ့အခုလိုအမိန့်မျိုးစုံထုတ်နေတာမို့ပိုကြီးကြီးမားမားဆိုးလာပြီးပြည်သူများပြားထိခိုက်မှာကိုပိုဆိုးရနေရပြီလို့စီးပွားရေးလုပ်ငန်းရှင်တွေကထောက်ပြနေကြပါတယ်ခင
်ဗျ။ကိုဝင်မြန်မာရှင်ခုတော့နိုင်ငံတကာသတင်းဆောင်မတွေဖက်ဆက်ရအောင်ပါ။အီရန်ဖက်ကသူ့ရဲ့နျူကလ িয়ার အစီအစဉ်ကိုကန့်သတ်ပြီးတော့အပြန်အလှန်အဖြစ်အမေရိကန်နဲ့ဥရောပဖက်ကတန်ခတ်ပိတ်ဆို့မှုကိုပြန်လည်ရုပ်သိမ်းပေးတဲ့ JCPOA လို့သိကြတဲ့2015ခုနှစ်နျူကလ িয়ার သဘောတူညီချက်ကိုပြန်လည်အသွက်သေးနွှံ့ရေးအီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံကညီနိုင်ရင်မူတွေကြားသဘောတူဖို့နှိစက်လာပြီးဆိုတဲ့သတင်းတွေထွက်ပေါ်လာပါတယ်။ဒါပေမဲ့လည်းကြော်လွှားရမယ့်အဓိကအခက်အခဲကြီးတစ်ခုရှိနေတဲ့အကြောင်း Henry Richwell လန်ဒန်ကနေသတင်းပေးပို့ထားတာကိုတော့မသိငိထိုက်ကတင်ပြထားပါတယ်။
2015ခုနှစ်နျူကလ িয়ার သဘောတူစာချုပ်ကိုပြန်လည်အသက်သွင်းနိုင်ရေးမှာအဓိကကိစ္စကြီးတစ်ခုအပေါ်မူတည်မဲ့အနေအထားရှိပါတယ်။အဲ့ဒါကတော့အီရန်ရဲ့အရင်ကမရှင်းလင်းခဲ့တဲ့နျူကလ িয়ার ဆောင်ရွက်ချက်ဖြစ်ပါတယ်။2004ခုနှစ်မတိုင်ခင်ကအီရန်နိုင်ငံတွင်းမှာကြေညာမထတဲ့နေရာသုံးခုမှာယူရေနီယံသဲလွန်စားတွေတွေ့ရှိခဲ့ကြောင်းနဲ့ဘေးရန်ကာကွယ်ရေးအတွက်ဆိုကစုံစမ်းစစ်ဆေးမှုစတင်ခဲ့ကြောင်းကုလသမဂ္ဂရဲ့နျူကလ িয়ার စောင့်ကြည့်ရေးအဖွဲ့နိုင်ငံတကာအနုမျိုးစွမ်းအင်အေဂျင်စီ IAEA ကပြောဆိုထားပါတယ်။နောက်ထပ်သဘောတူညီချက်တွေမလုပ်ခင်မှာ IAEA ဘက်ကစုံစမ်းစစ်ဆေးမှုတွေကိုပိတ်သိမ်းရမယ်လို့အီရန်ကပြောပါတယ်။ IAEA ဆိုင်ရာဗြိတိန်သံမတ်ကြီးဟောင်းပီတာဂျန်ကင်စ်ကအခုလိုပြောပါတယ်
။ The reason I think why they don't want to account for it
ကုချင်မှာဒီကိစ္စကိုဖော်ထုတ်ရေးသူတို့ဘက်ကမလိုလားတာဆိုရင်သူတို့ကနျူကလ িয়ার လက်နက်တွေအတွက်ဘယ်တော့မှသုတေသနတွေမလုပ်ခဲ့ပါဘူးဆိုပြီးနှစ်ပေါင်း20ကျော်ပြောဆိုချက်တွေဟာအလိမ်ညာတွေဖြစ်လာနေတာရောက်လို့ကျွန်တော်ယူဆပါတယ
် into nuclear weapon
IAEA ရဲ့စုံစမ်းစစ်ဆေးမှုတွေဟာနျူကလ িয়ার သဘောတူညီချက်အရေးနိုင်ငံရေးအရာညှိနှိုင်းမှုတွေနဲ့တီးခြားဖြစ်ပါတယ် Foundation for the Defense of Democracies အဖွဲ့က Behan Bin Talibloo ကအခုလိုပြောပါတယ်
What the Iranians are trying to do right now is cleverly
Iran ဘက်ကလက်ရှိဆောင်ရွက်ဖို့ကြိုးစားနေတာဟာရိုးရိုးလို့စင်ကိစ္စတခုကိုနိုင်ငံရေးအရပုံနေဖြစ်လာအောင်ပပနနအကြက်ကင်နေတာမျိုးဖြစ်ပြီး JCPOA ကိုပြန်လည်အသက်သွင်းရေးအလားလာကြောင့်ပေါ်လာတဲ့နိုင်ငံရေးစိတ်ဆန္ဒနဲ့အရှင်အဟုန်ကိုအတုံးချပြီးဒီကိစ္စကိုဖုံးကွယ်ပစ်ဖို့လုပ်နေတာပါတကယ်လို့များတန်တမန်ရေးအရသဘောတူညီချက်တခုခုဖြစ်လာမယ်ဆိုရင်တော့ဒါဟာကဘာမှာအထင်ရှားဆုံးအစိုးရထောက်ပံ့တဲ့အကြမ်းဖက်ဝါဒကိုခွင့်ပြုလိုက်တာအရင်ကလုပ်ခဲ့တာတွေအားလုံးအတွက်အပြည့်အဝတောင်းဝန်ရှိတဲ့မကြီးညာထားတဲ့နျူကလ িয়ার စစ်ရုံတစ်ခုကိုနျူကလ িয়ার စစ်ရုံအဖြစ်ကြီးညာလိုက်တာပဲဖြစ်ပါတယ်
American Tamara Houghton နဲ့ Trump က2018ခုနှစ်မှာ JCPOA ကနေနှုတ်ထွက်ခဲ့တာဖြစ်ပါတယ်။ Iran ရဲ့ပဲဒိန်တက်ဒုံးကျည်အစီအစဉ်ကိုမရက်တန်တာဒါမှမဟုတ်လေဒေတာရင်းကအကြမ်းဖက်ဝါဒဆွဲအဖွဲ့တွေကိုထောက်ပံ့ပေးနေမှုကိုမရက်တန်တာကြောင့်ဖြစ်ပါတယ်။ Iran ဘက်ကတော့ဒီအချက်တွေကိုညှင်းပါတယ်။ဘလို့သဘောတူညီချက်မဆိုဒီစိုးရိမ်ချက်တွေကိုတော့ဖြေရှင်းနိုင်မှာမဟုတ်ဘူးလို့ပြင်းထန်သမရ Emmanuel Macron ကပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲပြောဆိုခဲ့ပါတယ်
။ Je pense que c'est un accord
ဒီသဘောတူညီချက်ကိုဒီကနေ့သတ်မှတ်ချက်တွေအတိုင်းပဲထားမယ်ဆိုရင်တော့သဘောတူညီချက်မရှိတာကပိုပြီးအသုံးဝင်ပြီးပိုပြီးကောင်းပါတယ်။ဘာမှမဖြစ်ရှင်းနိုင်တဲ့သဘောတူညီချက်တစ်ခုဆိုတာကိုလည်းကျွန်တော်တို့သိရှိထားပါတယ်
။သဘောတူညီချက်ကနေ Trump ကနှုတ်ထွက်ခဲ့ပြီးနောက်မှာတော့ Iran အစိုးရဘက်က Uranium တန့်စင်မှုကိုအရှိန်မြှင့်လိုက်ပြီး Nuclear လက်နက်ထုတ်လုပ်ဖို့ပစ္စည်းအလုံးလောက်ရဖို့တိတ်ပြီးနှီးဆန်နေပြီလို့လည်းပြောဆိုကြပါတယ်။ IAEA ဆိုင်ရာ Britain သံအမတ်ကြီးဟောင်း Peter Jenkins ကအခုလိုပြောပါတယ
်။ I think it's extremely
important. ပစ္စည်းအမြန်ပီကင်းလုံရည်အတွက်စီရင်ချက်တွေ JCPOA မှာပါလာကြောင်း JCPOA ကိုပြန်လည်အသွင်းနိုင်ရေးကအင်မတန်မှအရေးကြီးတယ်လို့ကျွန်တော်ယူဆပါတယ်
။ဒါပေမဲ့ JCPOA က2031ခုနှစ်မှာတက်တန်းကုန်မှာပါ။လက်ရှိသတ်မှတ်ချက်တွေကိုပြန်လည်အသက်သွင်းမှုဟာသဘောတူညီချက်ကောင်းတစ်ခုမဟုတ်ဘူးဆိုတာကိုပြသနေတယ်လို့ထာလီဘလူးကခြေပါပါတယ
် You basically
အချိန်နည်းရဖို့ပတ်စံပူပေးပြီးဝယ်နေရတဲ့သဘောပါပဲ
JCPOA ကိုပြန်ပြီးကျင့်သုံးနိုင်မယ်ဆိုရင်တော့သဘောတူညီချက်ကိုတက်တန်းတိုးရေးညှိနှိုင်းချိန်ရမယ်လို့အမေရိကန်ကပြောဆိုထားပါတယ်ရှင်
မတင်ကြီးထိုက်တင်ပြသွားတာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့ဒီပြီးခဲ့တဲ့တနင်္လာနေ့ကကွယ်လွန်သွားတဲ့အရင်ကဆိုဗီယက်ခေါင်းဆောင်မီခေးကော်ဘာချော့ပ်နဲ့ပတ်သက်ပြီးတော့ဦးကျော်စန္ဒာကိုမြင်းမြန်းတင်ပြသွားပါမယ်ရှင်ဦးကျော်စန္ဒာရှင်ဒီဆိုဗီယက်ခေါင်းဆောင်မီခေးကော်ဘာချော့ပ်ကဟိုသူကစစ်အေးတိုက်ပွဲကိုပြေးဆုံးအောင်လုပ်ခဲ့သူအနေနဲ့ဒီချီကျူးတန်နေရောကြားခဲ့ရတယ်လို့ဒီလိုမျိုးဟိုပြစ်တင်ရှုံချတန်နေလဲသူကကြုံခဲ့ရသူပါရှင်အဲ့ဒါလေးကိုသုံးသပ်ပေးပါရှင
်ဟုတ်ကဲ့Mr. Gorbachev ကိုလူရဲသုံးသပ်ချက်မှာလူရကိုစုလုံးကကိုပေါ့ကိုကျူစီဘွားကိုအခြေခံပြီးတော့သုံးသပ်ကြတာတွေ့ရပါတယ်ပထမဆုံးကတော့ဆိုတော့ Gorbachev လူရကြောင့်အကျိုးရှိသွားသူတွေဥပမာအပြင်ဆိုဗီယက်ပြည်ထောင်စုအတွင်းကနေပြီးတော့လွတ်လပ်မှုရသွားတဲ့တိုင်းပြည်တွေရှိတယ်အဲ့ဒီနိုင်ငံတွေကငါတို့လွတ်လပ်မှုရတယ်ဆိုပြီးတော့ Gorbachev ကိုကျေးဇူးတင်ရတယ်ချီးကျူးရတယ်အလားတူသောပဲအနောက်နိုင်ငံသူတို့နဲ့တိုင်ငယ်ကြတဲ့အနောက်စုနိုင်ငံတွေကလည်းပဲဒီပုဂ္ဂိုလ်ကြောင့်ငါတို့ညီညာရေးရခဲ့တယ်ဆိုပြီးတော့သူကိုချီးကျူးကြတယ်ဂုဏ်ပြုကြတာကိုအများကြီးတွေ့ရပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲသူတို့အကျိုးစီးပွားကိုဆန့်ကျင်သွားတယ်လို့ထင်တဲ့လူတွေကသူ့ကိုချုပ်ချရပါတယ်အထူးသဖြင့်ရုရှားနိုင်ငံကအမျိုးသားရေးဝါဒီတွေကသူ့ကြောင့်ရုရှားနိုင်ငံကဂုဏ်သက်ခါကြဆင်းနေရတယ်ရုရှားနိုင်ငံအစိမ်းဝါမိမိန်သွားတယ်လို့သူတို့ဝေဖန်ကြတာရှိပါတယ်အဲတစ်ချိန်တည်းမှာပဲကွန်မြူနစ်တွေကလည်းပဲကမ္ဘာမှာကွန်မြူနစ်အင်အားကြီးဆုံးကွန်မြူနစ်ရဲ့ဘဟုအချက်အချာကြီးဟာဒီလူရဲ့လူရကြောင့်ကြဆုံပြိုကွဲသွားခဲ့ရတယ်ဆိုပြီးတော့ကွန်မြူနစ်တွေကလည်းသူ့ကိုချုပ်ချရတာရှိပါတယ်ဒါကကိုအကျိုးစီးပွားနဲ့ကိုပြောကြတာဒါပေမဲ့သမတ်ဒီသုံးသပ်သူတချို့ကပေါ့လေဘယ်လိုပြောကြလဲဆိုရင်မစ္စတာဂိုဘတ်ရှက်လက်ထက်မှာရုရှားဆိုတဲ့ဂုံတိုက်ခါဟာအရင်ကတော့မရှိကြဘဲမှိမ့်မှင်သွားခဲ့တဲ့အတွက်ကြောင့်အခုအချိန်မှာပူတင်လက်ထက်မှာဒီအမျိုးသားရှေ့ကပြန်ပြီးတော့အချိန်ရလိုက်ပြီးတော့သမတ်ပူတင်ခေါင်းထောင်လာဖြစ်တယ်လို့လည်းသုံးသပ်ကြပါတယ်နော
်ဟုတ်ကဲ့ဆရာအဲ့တော့ဒီပြည်တွင်းမှာရောသူ့ရဲ့လောက်ရနဲ့ပတ်သက်ပြီးတော့ထောက်ခံသူတွေရှိလားရုရှားအစိုးရအဂျန်နရယ်ပေါ့နော်ရုရှားအစိုးရရဲ့သဘောထားရောသူ့အပေါ်မှာဘယ်လိုရှိပါလဲရှင်
ရုရှားအစိုးရသဘောထားပြောမယ်ဆိုတော့ပထမဆုံးသမ္မတပူတင်ကမစ္စတာဂိုဘတ်ရှော့ကိုဝန်လုံးတဲ့ဟာကို deepest condolences သူရဲ့အနက်ဆိုင်ဆုံးဝန်နေပါတယ်လို့ဖော်ပြပါတယ်။နောက်သူကအချက်အလက်ကိုနှစ်ခုထောက်ပြတယ်အဓိကအဖြစ်ပထမတစ်ချက်ကတော့ဒီမစ္စတာဂိုဘတ်ရှော့ကဆိုဗီယက်ခေါင်းဆောင်တွေအထက်မှာပြုပြင်ပြောင်းလဲရေးဟာမဖြစ်မနေလိုအပ်နေပြီဆိုတော့သဘောပေါက်ခဲ့တဲ့ခေါင်းဆောင်ဖြစ်တဲ့အတွက်သူချီးကျူးပါတယ်။ သူ့အမှလည်းမစ္စတာဂိုဘာချက်ဒီအနောက်အုပ်စုနဲ့ထာဝရညဉ့်ဉဏ်ကြီးကိုတိဆောက်နိုင်နိုင်မယ်လို့သူလွဲမှားစွာယုံကြည်ခဲ့တယ်အထင်မှားခဲ့တယ်ဆိုတော့သူကပြောပါတယ်ဒါအဆူရရဲ့အပေါ်ဒါကြောင့်လည်းပဲအခုသမ္မတမစ္စတာဂိုဘာရှော့ကိုဒီတကယ်အထင်ကြီးပုဂ္ဂိုလ်တွေထားရှိတဲ့လူသိနိုင်မှသူထားရှိမှဖြစ်ပါတယ်သို့သောနိုင်ငံတော်ဇာပနအနေနဲ့တကြုံမလားမတကြုံဘူးလားဆိုတော့မသိရသေးပါဘူးသို့သောလည်းပဲဒီဆိုဗီယက်ဒီရုရှားနိုင်ငံကပဲယူကရိန်းမှာတာဝန်ကျတဲ့ရရှိကြပါစဉ်ဒီကစစ်စပောက်ပဲငါတို့ရဲ့ဆိုဗီယက်အင်ပါယာကိုတပင်ဖြိုခွဲခဲ့တယ်ဆိုပြောကြပါရစေ။တိုင်းပြည်တွင်းမှာကျန်တဲ့လူတချို့ကလည်းသမတ်နဲ့မစ္စတာဂိုဝါရှလက်ထက်မှာဒီမိုကရေစီအလင်းရောင်ကိုသူတို့မြင်ခဲ့ရတယ်။အဲလွတ်လပ်မှုတစွန်းတစားခံစားခဲ့ရတယ်ဆိုပြီးချီးကျူးရတယ်ရှိပါခင်ဗျာ။ပြည်တွင်းရဲ့သဘောတော့
ဟုတ်ကဲ့ဒါဆိုရင်ပြည်သူလူထုပုံမှာအမြင်ပြည်သူလူထုရဲ့သူ့အပေါ်သဘောထားအမြင်ကတော့ကျမတို့သိဖို့ခက်ခဲတာပေါ့နော
်ဟုတ်ပါတယ
်ဟုတ်ကဲ့ပြီးတော့သူကစစ်အခစ်ကိုဒီလိုတွေးထွက်တန်ယုံမရှိအောင်အဆုံးသတ်စေခဲ့တဲ့လူဖြစ်နေဒီ1990ပြည်လွန်နေ့တည်းမှာသူကနိုဘယ်ဆုရောင်းမှရခဲ့သူဖြစ်ပါတယ်ရှင်အဲ့တော့နိုင်ငံတကာစွမ်းဆောင်ရည်အနေနဲ့ရောသူ့အနေနဲ့ဘာတွေများလုပ်ခဲ့တာရှိပါလဲရှင
်ဟုတ်ကဲ့စစ်အခစ်ကိုသူအဆုံးသတ်စေခဲ့တယ်မှန်ပါတယ်သို့တော်လည်းပဲစစ်အဒီwin-win situation နဲ့အဆုံးသတ်သွားရလို့ပြောဖို့ခက်မယ်ထင်ပါတယ်။ဘာကြောင့်လဲဆိုတော့အဲ့ဒီတော့သမ္မတရော်နယ်ရီဂန်ကိုယ်တိုင်က I want the Cold War ဆိုပြီးတော့လက်မထောင်ခဲ့တော့မစ္စတာဂိုဘာချက်ကဆက်ဆုံးသူဖြစ်သွားပြန်တော့ဆိုတော့အဲ့ဒီနေရာမှာလည်းပဲရုရှားပြည်သူတွေဆိုဗီယက်ဒီကိုထောက်ခံခဲ့တဲ့လူတွေဘက်ကဘဝင်မကျစရာကြုံခဲ့ပါတယ်။ဒါပေမဲ့သူရဲ့အကြီးအမားဆုံးစွမ်းဆောင်မှုကတော့ကမ္ဘာညဉ့်ဉဏ်ရေးအတွက်မရှိမဖြစ်လိုအပ်တဲ့နျူကလ িয়ার လည်းဖြစ်သိင်းရေးစီအာစီအင်အားပြိုင်ဆိုင်မှုကိုဆော့ချဖြစ်သိင်းနေတာဖြစ်ပါတယ်ဆိုတော့ဒီနျူကလ িয়ার လည်းကိုဖြစ်သိင်းခဲ့တာဟာကမ္ဘာကြီးတစ်ခုလုံးမိဟွန်းတောက်မဲ့ဘေးကကမ္ဘာပြည်သူတွေကိုအနောက်တိုင်းကအရှေ့တိုင်းမခွဲရုရှားပြည်သူတွေပါဝင်အကုန်လုံးကိုညဉ့်ဉဏ်သက်သာမှုရရှိစေခဲ့တဲ့အတွက်မစ္စတာဂိုဘာချော့ကဒီကိစ္စကိုတော့အမြဲတမ်းထောက်ခံအားပေးစင်းတဲ့လုပ်ငန်းစွမ်းဆောင်ချက်လို့ကျွန်တော်မြင်ရမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဦးကျော်စန္ဒပြီးတော့ तू ကလေအဲသူ့ရဲ့မူဝါဒတွေကဒီကျမတို့အမြင်သဘောအမြင်ဆိုရင်တော့အရင်ကောင်းတယ်လို့ပြောမှာပေါ့နော်ပြီးတော့သူ့ရဲ့မူဝါဒတွေမအောင်မြင်တဲ့အပိုင်းလည်းရှိပါတယ်ရှင်ဒါတွေသူ့ရဲ့မူဝါဒမအောင်မြင်ရတဲ့အပိုင်းရောဦးကျော်စန္ဒဘယ်လိုသုံးသပ်နိုင်ပါလဲရှင်
ဟုတ်ကဲ့သူရဲ့မူဝါဒဆိုတော့ပထမဆုံးသူ့ရဲ့မူဝါဒအကြောင်းကိုပြောရမယ်ဆိုရင်တော့သူကပြည်တွင်းနဲ့ပတ်သက်ပြီးတော့သူဘာလုပ်ခဲ့လဲဆိုတော့Glasnost and Perestroikas ဆိုတဲ့ခုသူအဲ့ဒီကဆိုရင်တော်လေးကြော်ကြခဲ့တဲ့နာမည်တွေပါ Perestroikas are restructuring သူရဲ့ပြောင်းစုရဲ့အခြေခံ structure ကိုအခြေခံအမျိုးကိုပြန်ပြင်မယ်ဆိုတဲ့သဘော Glasnost ဆိုတော့ openness ပေါ့လေ
ဝ
င်နေမြင်သာအောင်လုပ်မယ်ဆိုတဲ့သဘောဖြစ်ပါတယ်ဆိုတော့အဲ့လိုလုပ်တဲ့နေရာမှာသူရဲ့အဓိကအားနည်းချက်ကဘာဖြစ်ခဲ့လဲဆိုတော့ဒါတိုင်းဒီ Perestroikas စီးပွားရေးစနစ်ပေါ်ဘူဟာချုပ်ကင်ထားတဲ့စီးပွားရေးစနစ်ကိုအကုန်လုံးဖျက်သိမ်းမယ်ဒါဘူဟာချုပ်ကင်ထားတဲ့ Alliance စနစ်ကိုလည်းပဲသူကတော့ဖျက်သိမ်းမယ်ဖြူဖျက်မယ်ဆိုပြီးတော့လုပ်ပါတယ်နောက်ပြီးတော့ဒီကိစ္စမှာလူတွေပွင့်လင်းမြင်သာစွာဝေဖန်နိုင်မယ်တကူသူတို့ကို openness ပေးမယ်ဆိုပြီးတော့သူကလုပ်ခဲ့ပါတယ်ဆိုအဲ့လိုလုပ်ခဲ့တဲ့အတွက်ကြောင့်ကျွန်တော်ဒါကြာဆုံးသွားမယ်ဘာကြောင့်ကြာဆုံးသွားလဲဆိုတော့တစ်ဆယ်ထဲဒီမှာပြောလို့ရပါတယ
်
ဆိုတော့သူရဲ့ Glasnost ကြတော့လူတွေကပွင့်လင်းမြင်သာမှုပြတဲ့ခါလူလတ်သူအောက်ကခွဲထွက်ချင်တဲ့ပြည်နယ်တွေတိုင်းပြည်တွေဆိုဗီယက်နိုင်ငံတွေပေါ့လေဆိုဗီယက်ပြည်ထောင်စုကပါတဲ့နိုင်ငံတွေကအကုန်လုံးသူတို့ကသူတို့ခွဲထွက်ချင်တဲ့ဆန္ဒကိုဖော်ထုတ်လာတယ်အထူးသဖြင့်ဘော်တိတ်နိုင်ငံတွေဖြစ်တဲ့လက်တီးယားအက်စတိုနီးယားတို့ကလစ်သူဗီယက်နီးယားကအရင်ဆိုက်ပြီးတော့ထွက်သွားကြတယ်ဆိုတော့သူတို့ကိုအရင်ဆိုးရတယ်လို့သူကတပ်တွေထွက်ပြီးမနှင်းနှင်းခဲ့ဘူးအဲ့ဒါကိုထွက်ပြေးတာပါတယ်နောက်ပြီးတော့ပြည်တွင်းမှာလည်းပဲပွင့်လင်းမြင်သာမှုပြီးတော့အဲ့ Perestroikas နဲ့ပြေးလိုက်တဲ့အခါမှာဘူးချုပ်ကိမှုကိုရှော့ချလိုက်တယ်ရှော့ချလိုက်တဲ့အခါမှာသူရဲ့ဘူးအာနာဘာပြောမလဲပါဝါဘေ့စ်မရှိတော့ဘူးဆိုတော့သူပြင်ပြောင်းလဲကိုထောက်ခံမဲ့ပါဝါဘေ့စ်မရှိတော့ဘူးဖြစ်သွားပါတယ်အဲ့ဒီအောင်သူကြာဆုံးသွားတယ်လို့ပြောမှာသူမူဝါဒတွေက
ဟုတ်ကဲ့ပါရှင်ဒါဆိုရင် तू ကဒီ Gorbachev နျူကလ িয়ার ဖျက်သိမ်းရေးကိုပါ तू ဆွမ်းဆွမ်းတမလုပ်ခဲ့သူပါရှင်ဒါပေမဲ့အခုတလောဖြစ်ပေါ်နေတဲ့ဒီရုရှားကယူကရိန်းကိုကျူးကျော်နေတဲ့ကိစ္စမှာရော Gorbachev အနေနဲ့ဘလို့အမြင်သဘောထားရှိခဲ့မယ်လို့ဆရာသုံးသပ်မိပါလားရှင်
အဒိုဘရှော့ဂိုရင်းကဒီ2016မှာဝါသိမ့်တယ်ခရိုင်းမီးယားကိုပူတင်လက်ထက်မှာသိမ့်တယ်အဲ့ဒီခေတ်ကမစ္စတာဂိုဘရှော့ကထောက်ခံခဲ့ပါတယ်အဲ့လိုထောက်ခံတဲ့အတွက်လူတချို့ကဆိုရင်ဒီလူကနေချက်ကိုအားပေးတယ်နေချက်သဘောဖြစ်တယ်ဆိုရင်တော့ခရိုင်းမီးယားဘက်ကယူကရိန်းဆရာဝေဖန်တော့သူခံခဲ့ရပါတယ
်
ဒါပေမဲ့အခုကြွကြွတဲ့စစ်ပွဲကိုတော့သူကကန့်ကွက်ပါတယ်သူကဒီဟာကိုသူကမလုပ်သိမှုဆိုပြီးတော့ကန့်ကွက်ခဲ့တာကိုတွေးရပါတယ်ဆိုတော့ပူတင်နဲ့သူနဲ့ဆက်ဆံရင်းလဲဒီနောက်ပိုင်းမှာတင်းမာခဲ့တယ်လို့ကျွန်တော်ကြားပါတယ်ခင်ဗျာတွေးရ
ဟုတ်ကဲ့ဒါဆိုရင်ဆရာနောက်ထပ်ဟိုဆယ်စက္ကန့်လောက်ပေါ့နော်သူရဲ့တမိုင်းမှာရောသူဘယ်လိုပုံစံမျိုးနဲ့သူ့ကိုသတိရနေကြမှာပါလဲရှင
်ဟုတ်ကဲ့ The Guardian သတင်းစာကြီးကဆိုလို့ရှိရင်သူ့ကို The Forgotten Hero of History သမိုင်းဝင် ်သူရဲကောင်းကြီးလို့သတ်မှတ်ပါတယ်ထွန်နီကြောင်းပဲဟန်နရီကီစင်ညာကလည်းသူဟာကမ္ဘာလူသားတွေနဲ့ရုရှားတွေရဲ့ညီညာရေးကိုဖန်တီးခဲ့တဲ့ပုဂ္ဂိုလ်ကြီးဖြစ်ချီးကျူးမှတ်တမ်းတင်မယ်လို့ပြောပါရခင်ဗျာ
ဟုတ်ကဲ့ပါဦးကျော်စနာကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ပါခင်ဗျာ
သတင်းမှတ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ပဲနေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါမင်္ဂလာမနက်ခင်ပါရှင်VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပတင်းနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51နဲ့လိုင်းလမီတာ190တို့ကနေတင်ဆက်နေပါတယ်အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့ဂျမားရေးဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်နဲ့အားကစားကဏ္ဍတွေကိုထုတ်လွှင့်သွားမှာပါအခုအရင်ဆုံးတော့ဂျမားရေးအစီအစဉ်ကိုတင်ဆက်ပေးပါမယ်ကမ္ဘာမှာလက်ရှိကူးစက်ပြန့်နှံ့နေတဲ့ Omicron COVID ပိုးဟာမပြင်းထန်ဘူးဆိုပေမဲ့တက်ကြီးရွယ်အိုတွေနဲ့ကိုယ်ခံအားနည်းတဲ့သူတွေမှာတော့အသက်အန္တရာယ်ဖြစ်နိုင်ပါသေးတယ်။ဒါကြောင့်ဖြားနာလာပြီးဆိုရင်ပေါ်ပေါ်ဆဆသဘောထားသဘောမထားဘဲနဲ့အရေးပေါ်အခြေအနေအဖြစ်ကိုမရအောင်ပြုစုဆောင်ရှောက်ကုသပေးဖို့လိုပါတယ်။ဒီအကြောင်းဒေါက်တာတန်းစောကတင်ဆက်ထားပါတယ
်။လက်တလောဖြစ်ပေါ်ပြန့်ပေါင်းနေတဲ့ COVID virus ပိုးဟာဥစားမှုလုံးမြန်မီမဲ့ယောဂလက္ခဏာတွေမပြင်းထန်တာကြောင့်ဆေးရုံစည်းကမ်းကိုရောက်ရှိလာမှုနည်းတယ်လို့ပညာရှင်တွေကသုံးသပ်နေကြတာပါ။ Omicron BA4 နဲ့ BA5 COVID မျိုးကွဲတွေဟာယောဂလက္ခဏာမပြင်းထန်မှုဆိုပေမဲ့တက်ကြီးရွယ်အိုတွေနဲ့ကိုယ်ခံအားနည်းတဲ့သူတွေမှာအသက်အန္တရာယ်ဖြစ်နိုင်သေးတာကြောင့်ကာဝေးကူးသောက်မှုတွေကိုမလျှော့ချဘဲဆက်ပြီးတော့လိုက်နာလှုပ်ဆောင်ကြရအောင်မှာဖြစ်ပါတယ်။ဒီချိန်မှာဖျားနာပြီဆိုရင် COVID ဖြစ်နိုင်တယ်လို့ယူဆထားပြီးအရေးပေါ်အခြေအနေအဖြစ်ကိုမရောက်ရှိအောင်ပြုစုကူးသောက်မှုတွေကိုပြုလုပ်ကြရမှာပါ။ကိုယ်ခံအားကောင်းစေတဲ့အစားအသောက်တွေဟာကိုဗစ်ရောဂါနှလန်းထားတဲ့နေရာမှာအရေးပါတာကြောင့်ကိုယ်ခံအားကောင်းအောင်စနစ်တကျကျူးမွေးဖို့လည်းအရေးကြီးပါတယ်။ကိုဗစ်ရောဂါဝေးနာရှင်ကိုကိုယ်ခံအားကောင်းအောင်ကျူးမွေးပြုစုပုံကိုအာဟာရဆရာဝန်တဦးဖြစ်သူဒေါက်တာဆုမြတ်သစင်ကအခုလိုရှင်းပြထားတာရှိပါတယ
်။လူနာတယောက်ကတစ်နေ့ကိုကယ်လိုရီ1500နဲ့2000ကျားဝင်အောင်စားပေးတယ်နေပေါ့နော်။ဒါကတော့ကိုယ်အလေးချိန်ပေါ်မူတည်ပြီးကွဲပြားသွားပေါ့။ဒါကတော့အကျန်းအဖြစ်ပြောထားတဲ့ပမာဏတခုပေါ့နော်။1500နဲ့2000ကျား။ဥပမာနည်းနည်းပို့ပြီးတော့ကိုယ်လေးချိန်ပြည့်တဲ့လူတွေမှာဆိုရင်ပို့စားပေးဖို့လိုမယ်။နည်းနည်းကိုယ်လေးချိန်နည်းတဲ့လူပိန်တဲ့လူတွေမှာဆိုရင်တော့1500လောက်တော့နည်းဆုံးစားပေးဖို့လိုပဲပေါ့။အဲအသားဓာတ်အနေနဲ့ကတော့သူကတစ်နေ့ကိုအသားကားအနေနဲ့10ကျပ်သားလောက်စားပေးဖို့လိုတယ်။တကယ်လို့10သားဝင်အောင်ပေါ့မစားပေးနိုင်ဘူး။တိတ်ပြီးတော့ဟိုအသားစားခြင်းစိတ်မရှိဘူးပြုတ်နေအနေနဲ့အများရဲဆိုရင်ကြက်ဝူးလိုမျိုးစားထုတ်စားပေးလို့ရရဲ။ပဲရင်းကြိုလိုမျိုးစားထုတ်တောက်ပေးလို့ရရဲပေါ့နော်။အဲ့တော့တခုကိုဘယ်လောက်စီစားတင်လဲဆိုတာကိုဆက်လက်ပြီးတော့ပြောပြမယ်ပေါ့နော်။အဲ့တော့သူကဒီမောနေတဲ့အချိန်ပေါ့ဖျားနာနေတဲ့အချိန်မှာသူကစားဖို့ဆိုတာသူကလူသားမှန်စားတယ်လို့အများကြီးစားနိုင်ဖို့ခက်တယ်။ခက်တော့ကြတော့နံပါတ်1အရေးကြီးဆုံးကတော့နင်းနေနဲ့ခဏခဏစားပေးဖို့လိုပဲပေါ့နော်။နင်းနေစားတယ်ဆိုရင်ညမှာသူကအာဟာရဓာတ်ပြေဆုံးအောင်နည်းနည်းလေးမှတော့များများပါမယ်ဟာမျိုးစားပေးရမယ်ဘယ်လိုမျိုးလဲဆိုတော့ဥမာအေးတစ်ခွက်တောက်မယ်အစားနွားနုတစ်ခွက်တောက်လိုက်တာမျိုးအေးတစ်ခွက်တောက်မယ်အစားအာဟာရဖြော်ရေးတစ်ခွက်တောက်လိုက်တာမျိုးပေါ့နော်အဲ့လိုမျိုးလေးအာဟာရတန်ဖိုးမြင့်တဲ့အစားအစာမျိုးပို့ပြီးတော့ရွေးစားပေးတယ်နဲ့နောက်တစ်ခုကတော့ပြုတ်နေအန်နေအချိန်မှာဆိုရင်တော့ဒီတိုင်းမစားဘူးဆိုပြီးထိုင်မနေတဲ့ပေါ့နော်အန်ပျောက်ဆေးတွေရှိရယ်အန်ပျောက်ဆေးတွေတောက်ပြီးတော့မစားခင်နိုင်ရွယ်လောက်လို့မှတောက်လိုက်ပြီးတော့မှအစားကိုစားမယ်ဆိုရင်ဒီခါတိုင်းတနေနဲ့ပို့ပြီးတော့စားလို့ဝင်တယ်ပေါ့နော်အဲ့တော့စားတဲ့နေရာမှာဘယ်လိုမျိုးတွေရွေးချယ်စားသုံးလဲဆိုတော့အမြဲဟိုကိုဗစ်မှာတော့ထူးထူးခြားခြားဘာမှမရှိဘူးပုံမှန်စားတဲ့အတိုင်းမြတ်မြတ်တတစားပေးရပြီအဲ့တော့မြတ်မြတ်တတစားပေးရဆိုရင်ညမှာထမင်းပါမယ်အသားငါးပါမယ်ဟင်းဟင်းဟင်းပဲပါမယ်ပေါ့နော်အဲ့တော့ထမင်းကတော့ပုံမှန်စားနေကြတဲ့အတိုင်း10စုံကနေ15စုံအဲဝင်တလောက်လေးပေါ့တကယ်လို့9စုံမဲ့ဝင်တယ်9စုံပေါ့နော်အဲ့လောက်ကနေပြီးတော့တဖြည်းဖြည်းတိုးပြီးတော့15စုံလောက်ဒီစားပေးတင်တယ်အဟင်းဟင်းကအနေနဲ့ကတော့တရုတ်ဘက်ကလည်းတဝက်စာလောက်စားပေးလုံလောက်တယ်ပေါ့နော်အသားငါးအနေနဲ့ကတော့လက်ဒီနှလုံးရွယ်လက်ဖဝါးတဝက်ရွယ်တဒုံးနှစ်တုံးလောက်ပေါင်စားပေးတင်တယ်ပေါ့နော်ဒါကတော့အနည်းဆုံးပမာဏပေါ့အဲ့ခါကျတကယ်လို့ဒီထမင်းတစ်ပတ်ကမစားနိုင်ဘယ်လိုလုပ်ကြမလဲအဲ့ဒါဆိုရင်ဒီထမင်းရဲ့အသားငါဟင်းမြွက်တွေကိုစံပြုတ်ပြစ်ပြစ်တစ်ခွက်အနည်းနဲ့ပြောင်းပြုတ်လိုက်ပေါ့ဒါဆိုရင်သူကဝါးစရာလည်းမလိုတော့ဘူးမောနေအချိန်မှလည်းကောင်းကောင်းမြူချလို့ရပါမယ်ပေါ့နော်နောက်တစ်ချက်ကတကယ်လို့အသားငါတွေအဆင်မပြေဘူးဝယ်ရတာဒါမှမဟုတ်ခုနကမစားချင်ဘူးဆိုရင်အသားငါအစားဒီစံပြုတ်ထဲကိုကျုပ်အကာကြီးထည့်ပေးလို့ပြုတ်ပေးလို့ရတယ်ပဲနီလေးမျိုးကြီးထည့်ပေးပြုတ်ပေးလို့ရတယ်ပေါ့နော်အဲ့အမျိုးနဲ့မှလူနာပို့ပြီးတော့အာဟာရပို့ပြစ်မယ်ပေါ့အဲနောက်တစ်ချက်ကဒီကြက်ပြုတ်တွေလိုကြက်ပေါင်းတွေလိုလည်းဒီစံပြုတ်ထဲမှာရောပြီးတော့တောက်လို့ရတယ်ဒီနည်းနဲ့တော့အစာအာဟာရပြည့်အောင်ပေါ့နော်ဒီကိုဗစ်ဖြစ်နေတဲ့ကာလအတွင်းမှာစားပေးရမယ်အဲ့တော့စားတဲ့အချိန်မှာခုနလိုဟာတွေကို9ချိန်ကနေ6ချိန်ခွဲပြီးတော့စားပေးရမယ်ပေါ့နော
်ဒီချိန်မှာကိုဗစ်ကြောင့်ဖျားနာတာဟာလက္ခဏာပြင်းထန်မှုမရှိတာကြောင့်တာမန်တကွေးဖျားနာလို့ယူဆပြီးပိုးပိုးဆဆနေမိတတ်ကြပါတယ် ဖျားနာတဲ့သူတွေအနေနဲ့ကိုဗစ်ဖျားနာဖြစ်နိုင်တယ်လို့ယူဆပြီးတခြားသူတွေကိုကူးစက်မှုမရှိအောင်ကူးဆိုင်နေဆိုင်ပေးကြဖို့လိုတယ်လို့သမတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်။ကိုဗစ်ဆိုမျိုးကဖျားနာမှုတိတ်မရှိတဲ့အတွက်ကြောင့်ယခုအချိန်မှာနှာစည်းချောင်းဆိုးတယ်ဆိုလို့ရှိရင်ဆရာတို့ကဒီအိုမီကရွန်မျိုးကအစ်စ်များခံစားနေရပြီလားဆိုပြီးတော့တန်တရားရှိဖို့လိုတယ်။အဲ့တော့တန်တရားရှိတယ်ဆိုဘာလို့ရမလဲဆိုကိုယ်စီကနေသူများကိုမကူးဆက်အောင်စပြီးနေခံရတော့မယ်။နော်အဲ့တော့ခုမှကိုဗစ်ရောဂါဖြစ်သည်ဖြစ်စေမဖြစ်သည်ဖြစ်စေဆရာတို့ကဆရာတို့ဒီ cough etiquette ပေါ့နော်နှာခြေချောင်းဆိုးမယ်ဆိုရင်အုပ်ပြီးဆိုးပါဆိုတဲ့ဒီဘာပေါ့နီတီကိုလိုက်နာဖို့လိုတယ်အဲ့တော့ခုမှတစ်ရှူးစားခြင်းတစ်ရှူးနဲ့အုံမယ်မရှိဘူးဆိုရင်ဆရာတို့ရဲ့ဒီကိုယ့်ရဲ့လက်တံတောင်တဲ့ကိုနှာခြေချောင်းဆိုးတဲ့အကျင့်ကြီးဆောင်ရွက်ပေးလို့ရတယ်။အိမ်ပြန်ထွက်တော့မယ်ဆိုအခုချိန်မှစပြီးတော့ mask ကိုမတက်တဲ့သူများပို့ထွက်တာပေါ့နော်ပြန်လဲတက်ဆင်သည့်ပြီးတစ်ခုကကိုယ့်ဆရာပို့သူများစီမထွက်ဘူးနှစ်ကသူများဆရာပို့ကိုယ့်စီပြန်မဝင်နာနာအောင်ဒါလေးတွေကိုပြန်လဲစတင်ဆောင်ရွက်သည့်ပြီးပေါ့နော
်လက္ခဏာပြောတဲ့ကိုဗစ်ကူးစက်မှုတွေဟာတကြီးရွယ်ဦးတွေနဲ့ကုခံအနေနဲ့သူတွေမှာအသက်အန္တရာယ်ဖြစ်နိုင်သေးတာကြောင့်ဖျားနာပြီဆိုရင်ပေါ်ပေါ်ဆက်ဆက်သဘောမထားဘဲအရေးပေါ်အခြေအနေအဖြစ်ကိုမရောက်ရှိအောင်ပြုစုဆောင်ရှောက်ကုသပေးဖို့လိုတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တို့တော့
ဒေါက်တာတန်းစောတင်ဆက်နေတဲ့ကျမရဲ့အစီအစဉ်ကိုထုတ်လင်းပေးခဲ့တာပါရှင်အခုတော့အားကစားခဏမတိုင်ခင်ဦးကျော်ဆန္ဒရဲ့မြန်မာအရေးသုံးသပ်ချက်ကိုအရင်တင်ပြပေးချင်ပါတယ်ရုရှားမြန်မာဆက်ဆံရေးအတိမ်အနက်နဲ့ကြရဆိုတဲ့ကောင်းစင်နဲ့ဆွေးနွေးထားပါတယ်။မြန်မာနိုင်ငံမှာစစ်ကောင်စီနဲ့အာဏာသိမ်းမှုကိုဆန့်ကျင်တိုက်ခိုက်နေတဲ့အင်အားစုတို့အားပြိုင်ပွဲမှာရုရှားကြောင့်စစ်ကောင်စီဘက်ကပုံမို့အလေးတာသွားနိုင်မှာသလား။ဒါမှမဟုတ်စစ်အေးကာလာတုန်းကတချို့နိုင်ငံတွေကြုံခဲ့ရသလို proxy war လို့ခေါ်တဲ့ကြားလူထားတိုက်တဲ့စစ်ပွဲရဲ့စစ်မြေပြင်ဖြစ်လာနိုင်မှာသလား။အမေရိကန်ပြည်ထောင်စုကမြန်မာအရေးသုံးသပ်သူပမောက်ခဒေါက်တာမင်မီဝင်းပတ်နဲ့ဦးကျော်ဆန္ဒတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင်။
ဒေါက်တာမီမီဝင်းဘတ်ခင်ဗျာဒီကနေ့ဖြစ်နေတဲ့အကြောင်းအရာကတော့ရုရှားနဲ့မြန်မာနိုင်ငံအထူးသဖြင့်ရုရှားနဲ့စစ်ကောင်စီတို့ပုံမနီးစပ်လာတဲ့ကိစ္စဒီလိုနီးစပ်မှုဟာမြန်မာနိုင်ငံတွင်းနဲ့ဒေသတွင်းမှာဘယ်လိုရိုက်ခတ်မှုတွေရှိနိုင်သလဲဆိုတာကိုဆွေးနွေးခြင်းလို့ဖြစ်ပါတယ
်ဟုတ်ကဲ့ဒီနေ့ကျွန်မပြောပြမယ့်အချက်အလက်တွေကပေါ့နော်ကျွန်မအနေနဲ့ပုဂ္ဂိုလ်တဦးပညာရှင်တဦးရဲ့အနေနဲ့ပြောပြတာပါကျမရဲ့အလုတ်ကိုင်နဲ့ပတ်သက်ပြီးတော့ကုစလေအနေနဲ့ပြောတာမဟုတ်ပါဘူး US Department of Defense ရဲ့ကုစလေအနေနဲ့ပြောတာမဟုတ်ပါဘူ
းပထမဆုံးကတော့ရုရှားဟာမြန်မာနိုင်ငံရဲ့အခုပုံမနီးကပ်လာနေတဲ့အတွက်မြန်မာနိုင်ငံပြည်တွင်းအခြေအနေဘယ်လိုဖြစ်လာနိုင်လဲဆိုတာကြည့်ကြအောင်ပါရုရှားစီကအကူအညီပို့ရလာတဲ့အတွက်စစ်ကောင်စီအနေနဲ့ပုံမအင်အားကောင်းသွားမလားသူတို့ကိုခုခံတွန်းလှန်နေတဲ့လူတွေအပေါ်မှာအနိုင်ရဖို့အတွက်အလားအလာပုံများသွားပြီလားဆိုတာပထမဆုံးသုံးသပ်ပေးပါခင်ဗျာ
ဟုတ်ကဲ့အခုအချိန်မှာပေါ့နော်ရုရှားကမြန်မာနိုင်ငံကိုသူတို့မှာရှိနေတဲ့ youth equipment ပေါ့နော် equipment ဟောင်းနေသုံးနာပြီးသားလေဟောင်းနေကိုပြန်ပြီးတော့ရောင်းဖို့အတွက်မြန်မာကသူတို့ရဲ့ဈေးကွက်အဲ့ဒါကြောင့်မလို့လုပ်နေတာနောက်တစ်ခုကျတော့သူတို့က Ukraine ကိုသွားပြီးတော့ဝင်နေလုပ်တဲ့အခါမှာသူနိုင်ငံတကာပေါ့နော်ပြည်ထောင်စုကနေပြီးတော့ sanction တွေအလုပ်ခံထားရတယ် UN ထဲမှာ vote လုပ်လာပြီးသူတို့ထောက်ခံမဲ့နိုင်ငံတွေတိတ်မရှိတော့တဲ့အခါကျတော့မြန်မာနိုင်ငံကို SEC ကိုအသုံးချပြီးတော့သူတို့ထောက်ခံဖို့လုပ်တာပါဒါပေမဲ့အကယ်၍မြန်မာစစ်တပ်ကပေါ့နော် SEC တို့ကမဝင်နိုင်တော့ဘူးမဟုတ်ဆိုလို့ရှိရင်သူတို့အဲ့ဒါရောက်မှာမဟုတ်တော့
ဟုတ်ကဲ့
သူတို့အလကားဒီလက်နဲ့တွေပါကြီးအလကားပေးနေတာမဟုတ်ဘူးသူတို့အဲ့ဒီဥစ္စာကြီးရောင်းနေတာ
ဆိုတော့သူတို့အကျိုးစီးပွားအတွက်အဓိကပေါ်တင်ရမှာနော်ရုရှားဘက်က
ဟုတ်ကဲ့
ဆိုတော့မြန်မာနိုင်ငံစစ်ကောင်စီအတွက်ကအကျိုးမရှိဘူးလားဒီလိုဆက်ဆံတဲ့အတွက
်သူတို့ဝယ်နိုင်တမျှကာလပတ်လုံးတော့သူတို့နည်းနည်းဟို support ပေါ့နော်သူတို့ရဲ့ပံ့ပိုးမှုရတာပေါ့ဒါပေမဲ့ဒီနေ့မပေးနိုင်တော့ဘူးဆိုလို့ရှိလို့ရှင်သူတို့အလကားလာပေးမှာမဟုတ်ဘူးဒီလူတွေကဒီ Russian တွေကပေါ့နော်ဒါမြန်မာနိုင်ငံကို goat ကိုသွေးလာဆုတ်တာလေဒါတော့တကယ်လို့သွေးကုန်မှာဆိုရှိလို့ရှင်သူတို့ဒီတိုင်းမပြစ်သွားမှာပေါ့
ဟုတ်ကဲ့အဲ့တော့တခုလောလောဆယ်မှာမကြတိခင်ကပဲမြန်မာနိုင်ငံဟာရုရှားစီကရေနံဝယ်မယ်ဆိုတော့မြန်မာနိုင်ငံမှာလောင်စာအခက်အခဲကအများကြီးရင်ဆိုင်နေရတဲ့အချိန်ဖြစ်ပါတယ်ဆိုတော့ရုရှားစီကလောင်စာတွေဓာတ်ဆီတွေဝယ်ယူလိုက်ခြင်းအပြင်မြန်မာနိုင်ငံလုပ်ငန်းတွေအတွက်မြန်မာနိုင်ငံမီးလင်းလာမယ်ပြည်သူတွေအတွက်ကောတတိယအပြင်အကျိုးရှိတယ်လို့ဆိုရင်မှားမလားခင်ဗျာလား
အဲ့ဒီဥစားကတော့စစ်တပ်ကဝယ်လာတဲ့စီတွေပေါ့နော်ဟိုသူတို့ပိုင်သူတို့ပြန်သုံးပါလားသူတို့ပြည်သူလူထုကို we chabi do toma la jama ma ti
okay
so again le dilo lo myo pi tu lu lu ga di si we la de u sa tu ma tong a so lo shin pi tu lu tu twet le la ga ba be
so not go ai ro aku sit kaun si ye le net dwe go ya le so ya ba so pa san si dong pe nai lo ai le net de yang sit kaun si ha tu lo khu kan tai khai ne ye in a su ye paw ma si ye a phyin sa si ya la nai ne lo tin ma la
ကျမအမြဲတမ်းပြောတယ်ဒီစစ်တိုက်တာနိုင်နေမနိုင်ဘူးဆိုတာကဒီဗျူဟာနဲ့ပို့ပြီးတော့အသက်ဆိုင်နေဖိုင်ယာပါဝါတလောက်မဟုတ်ဖိုင်ယာပါဝါက25ရာခိုင်နှုန်းပြီးတော့ဗျူဟာကောင်းလို့ရှိရင်85ရာခိုင်နှုန်းလောက်ရှိတယ်ဆိုတော့ကျမစိုးရက်ပြောတာကသူတို့ဗျူဟာကသူတို့လုတ်တက်တာကတမျိုးပဲပြည်သူလူထုကိုအကြမ်းဖက်ပေါ့နော်ဒီလိုမျိုးပါလေရဲရဲဆက်ဆက်လုတ်တာပဲရှိတယ်သူတို့ဒီလိုမျိုးပြည်သူလူထုကိုရဲရဲဆက်ဆက်ကြမ်းကြမ်းတမ်းတမ်းလှုပ်လေလေပြည်သူလူထုကိုဓမြတိုက်လေလေအာထိတ်ဆင်းရဲအောင်ဆင်းရဲအောင်လှုပ်လေလေသူတို့ရဲ့ဘက်ကိုပြည်သူလူထုဒီ heart and mind ကသွားမှာမဟုတ်ဘူးဆိုတော့ဘလောက်ပဲ weapon ရှိနေပါစေဒီ strategy เนาะဒီဟာမကောင်းလို့ရှင်ဘလို့မှမနိုင်နိုင်ဘူးပြောလို့ရတယ
်အခုပြည်တွင်းနဲ့ပတ်သက်တဲ့ကြေမှုကိုပြောတဲ့နေရာမှာမိမိတခြင်းကပြောခဲ့တဲ့စကားကိုသတိရပါတယ်ဆရာမတယောက်အနေနဲ့ဒီမိုကရေစီတောင်းဆိုပြီးတော့တိုက်ပွဲဝင်နေရတဲ့လူတွေဘက်ကောဘယ်လောက်အမှတ်ပေးလဲဆိုရင်အဲ့ဒီကပြောခဲ့တဲ့မိက B ပေးတယ်ဆိုတာ B+ ပေးတယ်ဆိုတာဆိုတော့အခု grading ပြန်ပြီးတော့ပေးကြည့်ပါအောင်ဘယ်လိုပေးကြမှာလဲ
ဒီလူလူဘက်ကပေါ့နော်သူတို့ကပို့ပြီးတော့ပူပေါင်းဆောင်ရွက်နိုင်မယ်ဆိုလို့ရှိရင်သူတို့အတွက်ပို့ရတယ်နော်ဘာလို့လဲဆိုတော့စစ်တပ်ကလုပ်နေတဲ့နည်းတွေကမအောင်မြင်နိုင်တဲ့ view ဟာတွေတုံ့နာတယ်လို့ပြောလို့ရတယ်ဆိုတော့political prisoner လေးယောက်ကိုเนาะတတ်လိုက်တဲ့အခါမှာပြည်သူတွေပို့ပြီးတော့နာကြီးလာတယ်။သူဒီနာကြီးမှုကသူတို့အများရန်ရှိနေတယ်။အဲ့နာကြီးမှုကိုအသုံးချပြီးတော့အခုအချိန်ကြီးသူတို့လုံနေတုံးပဲလုံနိုင်နေတုံးပဲဆိုတော့လေသူတို့ရဲ့ဟိုနေ persistent ပေါ့နော် persistent ကအရန်ကြီးမာရဲ့လို့ပြောလို့ရတယ်။ the persistent အနေနဲ့ကျွန်မ A ပေးလို့ရတယ်။ great A ပေးလို့ရတယ
်။ဟုတ်ကဲ့။တော့အခုခါမှာအရှိတောင်အရှာမှာမြန်မာနိုင်ငံဟာရုရှားအတွက်ခြေကုပ်စခန်းတစ်ခုဖြစ်လာနိုင်မယ်။ဆိုတော့ဒီနေရာမှာမြန်မာနိုင်ငံဟာတရုတ်နိုင်ငံရဲ့မဟာဗျူဟာကျတဲ့အိန္ဒိယသမုဒ္ဒရာဘက်ကိုထွက်ပေါက်လဲဖြစ်နေတယ်ဆိုတော့တရုတ်ရဲ့သဘောထားရောဘယ်လိုဖြစ်လာနိုင်မယ်ထင်ပါလဲလုံးဝကျေနပ်ပါမလားအဲ့ဒါကိုဟု
တ်ဘူးဆိုလို့ရှိရင် proxy war ပေါ့နော် proxy war ကမြန်မာနိုင်ငံမှာဖြစ်နေတယ်အဲ့ဒီ proxy war ကရုရှားနဲ့တရုတ်နဲ့ကြားတယ်မှာနော်ဒီဘက်ကစစ်တပ်ဘက်မှာ60ရာခိုင်နှုန်းကျော်ကျော်သူတို့ရဲ့ weapon ပေါ့နော် armament တွေအားလုံးကရုရှားလာနော်ဟိုဘက် EAO တွေ weapon ကြတော့တရုတ်ကလာဆိုတကယ်ကြည့်လိုက်လို့ရှိရင်မြန်မာနိုင်ငံမှာတယောက်နဲ့တယောက်တတ်နေတဲ့ဥစားကတရုတ်နဲ့ဟိုနည်းရုရှားရဲ့လက်နက်တွေဆိုအဲ့ဒါပြန်သုံးတတ်လို့ရှိရင်တရုတ်နဲ့ရုရှားမြန်မာနိုင်ငံမှာပေါ့နော် proxy war နေနဲ့လုပ်နေရလို့ပြောလို့ရတာပေါ့သူတို့ရဲ့လက်နက်တွေပြန်ပြီးသုံးတတ်လိုက်လို့ရှိ
ဟုတ်ကဲ့ဒါပေမဲ့တချို့ကပြောကြတာကတရုတ်နဲ့ရုရှားကိုတစ်ဖက်နောက်ပြီးတော့ American ဥဆောင်တဲ့အနောက်နိုင်ငံတွေကိုတစ်ဖက်ထားပြီးတော့မြန်မာနိုင်ငံတွေမှာစစ်တပ်ကတရုတ်နဲ့ရုရှားဘက်ကဒီမိုကရေစီလိုလားတဲ့အင်အားစုတွေက American နဲ့အနောက်နိုင်ငံတွေဘက်ကဆိုတော့ Proxy War ကအဲ့ဒီပုံစံမျိုး Cold War ငါလို့ဖြစ်ပြီးတော့အဲ့ဒီတရုတ်ရုရှားဘက် American အနောက်ဥစုဘက်အဲ့လိုနှစ်ချောင်းကွဲပြီးတော့ဖြစ်နိုင်တဲ့ Proxy War မျိုးလို့လည်းတချို့ကသုံးသပ်ရေးသားကြတာတွေ့ရပါတယ်အဲ့ဒီကိစ္စရောမိဘယ်လိုသုံးသပ်လို့ပါလဲ
well အဲ့ဒီမှာဆိုလို့ရှိရင် US American ရဲ့ weapon တွေပြမလဲသူ proxy war လို့ပြောလိုက်လို့ရှိရင် you know ကျွန်မခုနပြောသလိုပဲအဲ့ဒီမှာ American ဘက်ကတနတ်တွေပါဘာမှမရှိဘူး
right
သူတို့ပြောတဲ့ proxy war အဲ့ဒီဥစားက misinformation ပဲတရုတ်ရဲ့ misinformation လို့ပြောလို့ရတယ်US American ရဲ့ကူညီပါတယ်ဒါပေမဲ့ကူညီတဲ့ဥစားများတော့ humanitarian assistant เนาะဒီဒုက္ခသည်တွေကိုကူညီတာတွေdiplomatic support ပေါ့နော်ဒီ democracy ကိုသူတို့ကူညီပေးတာတကယ်စစ်တိုက်နေတာ proxy war ကြတော့ weapon တွေကြည့်လိုက်လို့ရှင်တဲ့တရုတ်နဲ့ Russia ရဲ့ weapon တွေကမြန်မာနိုင်ငံမှာဝင်ပြီးတော့ခြာနေကြတာ
အဲ့တော့ American ကပြူသားချင်းစာနာတဲ့အကူအညီတွေသာပေးနေတယ်အပိစကားတွေပြောနေတယ်လက်နဲ့မထောက်ပံ့ဘူးလို့ပြောတယ်အခုအခါမှာ USIP ကတလောတုန်းကပဲအဲ Scott Marshall မြန်မာနိုင်ငံမှာ American သမ္မတကြီးအဖြစ်ထမ်းဆောင်ခဲ့တဲ့ပုဂ္ဂိုလ်အပါဝင်ပေါ့လေတချို့ကပြောကြတယ်ခုခံတွန်းလာတဲ့အင်အားစုတွေအောင်ပွဲအောင်ကူညီဖို့လိုပြီးဆိုတော့တိုက်တွန်းနေကြတာရှိပါတယ်အဲ့ဒီကိစ္စကဘယ်လောက်ထိရောက်နိုင်ပါသလဲအဲ့လိုကူညီသင့်တဲ့လောကဒေါက်တာမီမီဝင်းဘတ်အနေနဲ့ထင်ပါသလားခင်ဗျာ
Yeah. ไอ้กุญีบัวตัวก็คนในวอชิงตันนี่บารู้มาอันตรายดิสคัชชั่นนี่ลงนี่จ้ะเอ๊ะสรเอาจมาบาเลยผิดมั้ยไม่ผิดล่ะจมาเราอะไม่ติดอยู่だใบแม้อกุสรุษิญ political prisoner 4 อ่ะตัดဖြတ်ပြီးတယ်อ่ะไอ้ဥစ္စာကပို့ပြီးတော့အတန်ကျဲလာတယ်ပို့ပြီးတော့ညားလာတယ် ambassador Vicky Bowman ကိုလည်းဟိုထောင်ချရဲဆိုတော့ကျမကြားရဲไอ้ဥစ္စ
ာယူဘင်းကိုထောင်တော့မချဘူးဖမ်းဆီးလိုက်တယ်ပေါ့လေ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဖမ်းဆီးလိုက်တယ်လို့ကြားရဲလေအဲ့ဒါကဒီ western country တွေမှာပေါ့နော်ပို့ပြီးတော့သူတို့ discussion တွေပုံများလာတယ်အရင်တော့သူတို့တွေကဟိုနေ Ukraine နဲ့ပတ်သက်ပြီးတော့နည်းနည်းလေးအယုံဆိုင်ပြီးတော့လုပ်နေတာအခုကတော့မြန်မာနိုင်ငံဘက်ကိုပြန်ပြီးတော့အာရုံပြန်ဆိုင်လာပြီးလုပ်တွေ့ရတယ်။
အဲ့တော့နောက်ဆုံးနဲ့မရရင်မြန်မာနိုင်ငံစစ်ကောင်စီဘက်ကစစ်တပ်ဘက်ကရက်စက်ကြမ်းကြုတ်မှုတွေဖိနှိပ်ထုတ်ချက်မှုတွေပုံများလာရင်ဒီဘက်ကဝင်ရောက်ဆွဲဖက်ရေး think tank တွေကအကြံဉာဏ်ပေးတဲ့အတိုင်းမဖြစ်လာနိုင်ဘူးလို့မပြောနိုင်ဘူးပေါ့နော
်။အဲ့ဒါတူစား double negative
ဖြစ်တယ်။ဒါပေမဲ့အဲ့ဒါဆိုဖြစ်လာနိုင်တယ်ပေါ့ဆိုတော့ I mean
โอ้นี่ดิ think tank ติပြောတဲ့ဥစ္စာကိုတို့ law maker တွေเนาะအစိုးရမှာရှိနေတဲ့လူတွေကဖတ်တယ်သူတို့ဖတ်တဲ့ဥစ္စာပြီးတော့အဲ့ဒီဟိုအများသောအားဖြင့်ပေါ့เนาะဒီသူတို့ရဲ့ policy တွေမှာ integrate လုပ်တယ်အများသောအားဖြင့်အဲ့ဒါမျိုးလုပ်တတ်တယ်ဆိုတော့အခုတတော်မှာဒီဥစ္စာ think tank တွေပုံများများပုံများများဒီဥစ္စာကို recommendation ပေးလာတဲ့အခါကျတော့အဲ့ဒီ policy maker တွေအတွက် influence ရှိနိုင်တယ်လို့ပြောလို့ရတယ်
ရုရှားမြန်မာဆက်ဆံရေးအတိတ်အနာဂတ်ကရဲဆိုတဲ့ကောင်းစင်နဲ့ဦးကျော်ဆန္ဒကဆွေးနွေးတုံ့တက်သွားတာကိုနားဆင်ခဲ့ရတာပါရှင်
။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်းအဖြစ်နဲ့ VOA ပြည်သက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်းကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါရစေ။ VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါရစေ။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
။ VOA မြန်မာပိုင်းရဲ့ကြာလပတ်နေ့မနက်ခင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့အပတ်စဉ်တင်ဆက်နေကြကဏ္ဍနောက်တစ်ခုဖြစ်တဲ့အားကစားကဏ္ဍပါ။ American Open Tennis ပြိုင်ပွဲကတော့နယူးယောက်မြို့မှာတနင်္လာနေ့ကစတင်လိုက်ပါပြီ။ဒါအပြင်ကာတာကမ္ဘာဖလားဘောလုံးကြုံရင်းနဲ့ပတ်သက်ပြီးတော့ကမ္ဘာဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဘာရီပြောလိုက်တယ်လဲဆိုတာအပါဝင်နောက်ဆုံးရဘောလုံးသမားအပြောင်းအရွှေ့သတင်းတွေကတော့ကိုရနိုင်ကအခုတစ်ပတ်အားကစားကဏ္ဍမှာတင်ဆက်ထားပါတယ
်။ American Open Tennis ပြိုင်ပွဲကတော့နယူးယောက်မြို့မှာတနင်္လာနေ့ကစတင်လိုက်ပါပြီ။
I'm hoping Serena Williams makes a pass.
ဒီနေ့မှာ Serena Williams ဒီပြိုင်ပွဲအပြီးမှာ tennis ကစားတာကနေအနားယူတော့မှာနဲ့အမျိုးသားဘက်မှာကမ္ဘာနံပါတ်1 Novak Djokovic မှာကစားနိုင်တာတွေကဒီပြိုင်ပွဲမှာထိပ်ဆုံးကနေရာယူထားတဲ့သတင်းတွေဖြစ်နေပြီးတော့အားလုံးကလည်း Serena ကိုစိတ်ဝင်စားနဲ့စောင့်ကြည့်နေကြပါတယ
်။ I'm very very sad that Serena's retiring. I think she was a huge value to the sport.
Serena အနားယူတော့မယ်ဆိုတဲ့အတွက်ကျွန်တော်တကယ်ပဲစိတ်မကောင်းပါဘူး။သူကအားကစားလောကအတွက်တော့တကယ်ကိုတန်ဖိုးရှိတဲ့သူတူပါအားကစားသမားကောင်းတယောက်ဖြစ်ုံနဲ့မကပါဘူးအသားရောင်ရှိတဲ့သူတွေအတွက်လည်းသူကတကယ်ကိုအရေးပါတဲ့သူတူပါမြို့သမီးတင်းနစ်ပွဲအနေနဲ့ရေဘူးရပြောရရင်တော့သူကအားနဲ့မှန်နဲ့ပါဝါသုံးပြီးကစားတာကြောင့်မြို့သမီးပွဲတွေကိုပြောင်းလဲပြစ်နိုင်သူလို့ပြောရမှာပ
ါဒန်လာနေကကစားခဲ့တဲ့ပထမအဆင့်ပွဲမှာတော့ Serena Williams ကဒန်ကာကိုဗနစ်ကို 6-3 6-3 နဲ့တပွဲပြတ်နိုင်ပြီးတော့ဒုတိယအဆင့်ကိုတက်သွားပြီဖြစ်ပါတယ်ညောင်မျိုးကအာသာရှ်ကွန်ကြီးမှာပြိတ္တတ်တွေကွင်းလုံးပြစ်လာပြီးတော့ဆရီနာကိုဒီပွဲမှာအားပေးခဲ့ကြပါတယ်။စောပိုင်းမှာတော့ဆရီနာဟာစိတ်လုံရှားနေပုံရပါပြီ။နောက်ပိုင်းမှာတော့တဖြည်းဖြည်းတည်တည်ငြိမ်ငြိမ်နဲ့အကောင်းဆုံးကစားသွားနိုင်ခဲ့တဲ့အတွက်တပွဲပြတ်နိုင်သွားခဲ့တာပါ။ပွဲပြီးမှာတော့အမေရိကန်ကနာမည်ကြီးတင်းနစ်ကစားသမားဟောင်းဘေးလီဂျင်ကင်းကိုရိုင်းကဂုဏ်ပြုစကားပြောခဲ့သလိုကွင်းထဲမှာရှိတဲ့ပြိတ္တတ်တွေကလည်း We love Serena ဆိုပြီးတော့ပွဲကြီးစဉ်ပေါ်မှာစာတန်းတွေပေါ်ပြီးတော့ဂုဏ်ပြုခဲ့ကြပါတယ်။ဆိုတော့ Serena အနေနဲ့ဘယ်လောက်ထိဆက်ပြီးတော့ခီးဆက်နိုင်မလဲ။သ ဒေတာရာကတော့သူ့ကိုချစ်တဲ့ပရိသတ်တွေကတော့သူ့ရဲ့နောက်ဆုံးပြိုင်ပွဲလေးဖြစ်အမေရိကန်မြေမှာကျင်းပတဲ့ US Open ပြိုင်ပွဲလေးဖြစ်တဲ့ဒီပွဲမှာဆရီနာကိုနောက်တစ်ကြိမ်ထပ်ပြီးတော့ဘိုးဆွဲစေချင်မှာကတော့အသေးစားပဲဖြစ်ပါတယ်အမျိုးသားဘက်မှာတော့ဒီနှစ်မှာနာမည်ကြီးနိုဗက်ဂျိုကိုဗစ်ကာဝယ်ဆေးမထွက်တာကြောင့်ဝင်ခွင့်မရပါဘူးဂျိုကိုဗစ်ကတော့သူ့အနေနဲ့ဒီနှစ် US Open ကိုဝင်ပြိုင်နိုင်မှာမဟုတ်ဘူးဆိုပြီးတော့စောပိုင်းကသူ့ရဲ့လူမှုကွန်ရက်ကနေပြောထားပါတယ်ဂျိုကိုဗစ်ဝင်မပြိုင်နိုင်တာနဲ့ပတ်သက်ပြီးတော့ American Open Tennis ပြိုင်ပွဲရဲ့ Director တူဖြစ်တဲ့ Stacy Alistair ကတော့
This 2022 US Open without Novak is sad. There's no denying it. He is arguably
ဒီ US Open မှာ Novak Djokovic မပါတာတော့စိတ်မကောင်းပါဘူး။ဒါရှင်းပါတယ်။ "तू ကပြောရရင်တမိုင်းတစ်လျှောက်အကောင်ဆုံးလို့တောင်ပြောနိုင်ပြီးပရိသတ်တွေကလည်းသူ့ကိုချစ်ကြပါတယ်"သူက US Open ကို3ချိန်ဘူးဆွဲထားပြီးကျမတို့လည်းသူ့ကိုကစားစေချင်ပါတယ်။ကာကွယ်ဆေးနဲ့ပတ်သက်ပြီးကျမတို့မှာသတ်မှတ်ထားတဲ့မူဝါဒမရှိပါဘူး။ဒါပေမဲ့ပြည်အောင်စုအစိုးရရဲ့ပြည်ဝင်ခွင့်ဥပဒေမှာတော့အဲ့ဒီသတ်မှတ်ချက်ရှိပြီးတစုံတရာအကြောင်းလည်းမရှိပါဘူး။ကျမတို့အနေနဲ့သူ့ကိုဒီမှာလာကစားစေချင်ပြီးရှင်းနေမှာတော့သူကစားနိုင်မို့ညှော်လင့်ပါတယ
်။ဂျိုကိုဗစ်ကကာကွယ်ဆေးမထိုးတာကြောင့်ဒီနေ့အစောပိုင်းကကျင်းပခဲ့တဲ့ Australia Open ကိုဝင်ခွင့်မရခဲ့သလိုအခုခါ American Open ကိုလည်းထပ်ပြီးတော့ဝင်ခွင့်မရခဲ့တာဖြစ်ပါတယ်။မြို့သားဘက်မှာတော့မနစ်ကလက်ရှိချန်ပီယံကရုရှားကဒနီယယ်မက်ဗက်ဒက်ဖြစ်ပြီးတော့အမျိုးသမီးဘက်မှာတော့ဗြိတိန်ကအမ်မာရာဒူခန်နူဖြစ်ပါတယ်ခင်ဗျာ။ဟောက်ဒီသတင်းတွေဘက်မှာတော့အမေရိကန်မှာကျင်းပတဲ့ FedEx ဖလာကောက်ဒီပြိုင်ပွဲမှာမြောက်အိုင်လန်သား Rory McIlroy ချန်ပီယံဖြစ်သွားပါတယ်။ဒယ်လာဝဲမှာကျင်းပတဲ့ဒီအခုနှစ် FedEx ကောက်ဒီပြိုင်ပွဲမှာ McIlroy ကတစ်ချက်အသာနဲ့အနိုင်ရပြီးတော့ချန်ပီယံဖြစ်သွားတာပါ။တတိယ round အပြီးမှာ American က Scottie Scheffler က6ချက်အသာနဲ့ဥဆောင်နေတာဖြစ်ပေမဲ့နောက်ဆုံး round မှာတော့ Scheffler က3ချက်ပိုရိုက်ပြီးတော့ McIlroy ကသတ်မှတ်ရိုက်ချက်ထက်4ချက်ရှော့ရိုက်ခဲ့တာကြောင့်နောက်ဆုံးမှာ McIlroy ကစုစုပေါင်းရိုက်ချက်21ချက်ရှော့ရိုက်ပြီးတော့ Champion ဖြစ်သွားခဲ့တာပါဒီပွဲနိုင်ရလိုက်တဲ့အတွက် McIlroy ဟာလည်းစုချင်းငွေဖြစ် American Dollar 18သန်းရသွားခဲ့ပါတယ်ခင်ဗျာကနဒါနိုင်ငံမှာကျင်းပမဲ့2022ကမ္ဘာဖလားဘောလုံးပွဲမှာလုံခြုံရေးကိုတင်းတင်းကြပ်ကြပ်ဆောင်ရွက်တော့မှာဖြစ်တယ်လို့ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌ Gianni Infantino ကပြောလိုက်ပါတယ်
။ Vamos a estar listos con todo el equipo en Qatar para que todos
ကမ္ဘာတော်ကဘောလုံးပရိသတ်တွေအားလုံးကိုပွဲတွေကြည့်ဖို့ပျော်ပျော်ရွှင်ရွှင်ဆင်နွှဲကြဖို့အတွက်ကြိုးဆိုပါတယ်။ဒါပေမဲ့တရားဥပဒေပြဿနာလုပ်ဖို့အတွက်ကတားနိုင်ငံဟူလာမယ်ဆိုရင်တော့ကြိုးဆိုမှာမဟုတ်ပါဘူးလူတိုင်းရဲ့လုံခြုံရေးကအရေးကြီးဆုံးဖြစ်တာကြောင့်ကျွန်တော်တို့အဒီနဲ့လုံခြုံရေးကိုတင်းကျပ်ထားမှာဖြစ်ပါတယ်ဒါပေမဲ့ဒီပြိုင်ပွဲကထူးခြားတဲ့ပွဲဖြစ်လာမှာပ
ါကော့စတာရီကာနိုင်ငံကိုရောက်ရှိနေစဉ်အတွင်းမှာမစ္စတာအင်ဖန်တီနိုကအဲ့လိုပြောလိုက်တာပါဒါပြင်ကမ္ဘာဖလားကိုမူလသတ်မှတ်ထားတာနဲ့တရက်စောပြီးကျင်းပတာနဲ့ပတ်သက်ပြီးတော့လည်းသူကအခုလိုပြောပါတယ်
de un día el comienzo del mundial para dar la
Kabla tamai selama a mye shi kete dai phun bwe akhana ne parama song a phwin pwe se ko phit aw chano lo kaba phla chin pa me ye ko tiye so bi chin pa lai da da ga bolon tamai ko le sa de a ni ne lou da phit bi Ecuador ne Qatar lo ka sa ja ma ba
Qatar kaba phla bolon bwe ko ro norma 20 ya ni ma sa tin phwin ma phit bi lo final ko ro di sama 18 ya ni ma ka sa ja ma phit ba de ya ဘောလုံးသမားအပြောင်းအရွှေ့သတင်းတွေဘက်မှာတော့ Manchester United က Ajax Amsterdam အစ်မမှာကစားနေတဲ့ Brazil တောင်ပိုင်းကစားသမား Anthony ကိုဝယ်ဖို့သဘောတူညီမှုရသွားပြီဖြစ်ပါတယ်။ Man U က Anthony ကိုဝယ်ဖို့အတွက် Euro သန်း100နဲ့သဘောတူလိုက်တာဖြစ်ပြီး Man U အနေနဲ့ကနဦးဖြစ်တဲ့ Euro 95သန်းအရင်ပေးပြီးတော့ကျန်တဲ့95ကိုတော့နောက်ပိုင်းမှာပေးသွားမှာဖြစ်ပါတယ်။ Man U နဲ့ Anthony တို့၅နှစ်စာချုပ်ချုပ်လိုက်တာဖြစ်ပြီးတော့နောက်ထပ်သက်တမ်းတစ်နှစ်ထပ်တိုးဖို့အချက်လဲပါဝင်တယ်လို့ Britain သတင်းတွေကတော့ဖော်ပြပါတယ်။ဒါကနယ်သာလန်ဘောလုံးသပိုင်းမှာစံချိန်တင်ပြောင်းရွှေ့မှုဖြစ်ပြီးတော့မန်ယူအတွက်ကတော့ဒါကဒုတိယအများဆုံးပြောင်းရွှေ့ကြီးဖြစ်ပါတယ်။ဒီမတိုင်ခင်ကလည်းဘရာဇိုကွန်းလင်ကစားသမားဟောက်ကာဆမီရိုကိုခေါ်ထားသလိုအစောပိုင်းကတော့ဒိမက်ကွန်းလင်လူအရစ်ဆန်အာဂျင်တီးနားနောက်တန်းလူမာတီနက်စ်နဲ့နယ်သာလန်နောက်တန်းလူတာရန်မလာစီယာတို့ကိုခေါ်ယူအားဖြည့်ပြီးတော့အခုဆိုရင်ဘောလုံးသမားတစ်ဝဲတာဟာပေါင်126သန်းရှိသွားပြီဖြစ်ပါတယ်။နီးပြားသစ်တန်ဟက်အနေနဲ့တော့ဒီနေ့မှာမန်ယူအသင်းကိုဘလောက်ထိအောင်မြင်အောင်လုပ်နိုင်မလဲ။မယူအသင်းရင်လိုအောင်မြင်မှုတွေရဖို့အချိန်ဘလောက်လိုမလဲဆိုတာကလည်းစိတ်ဝင်စားစရာဖြစ်သလိုမယူအသင်းကရောနီးပြတဲ့တန်ဟက်ကိုဘလောက်ထိအချိန်ပေးမလဲဆိုတာကလည်းစိတ်ဝင်စားစရာကောင်းတယ်လို့ပြောရမှာဖြစ်ပါတယ်။ အီတလီဘက်မှာတော့ရိုမာအသင်းကအီတလီတိုက်စင်မှုအန်ဒရီယာဘလော့တီကိုတနစ်စာချုပ်ချုပ်လိုက်ပါတယ်ဘလော့တီဟာတိုရီနိုမှာ9နှစ်ကြာကစားပြီးတဲ့နောက်စာချုပ်တက်တန်းကုန်ဆုံးခဲ့ပြီးရိုမာအသင်းကိုပြောင်းရွှေ့ခြင်းမပါဘဲနဲ့အလွတ်ပြောင်းလာခဲ့တာဖြစ်ပါတယ်မန်ချက်စတာယူနိုက်တက်အသင်းကအန်တိုနီကိုခေါ်လိုက်တဲ့အချိန်မှာမယူတိုက်စင်မှုဟောင်းအက်ဒါဆန်ကဗာနီကတော့စပိန်ကဗလန်စီယာအသင်းနဲ့စာချုပ်ချုပ်လိုက်ပါတယ်
Sabemos lo que representa Valencia, lo que es, entonces eso a nosotros nos ilusiona.
Digo, ¿qué han la área? Diga, ¿cómo ha sido? Valencia, ¿tien ha? ¿Tien ji, ¿tien pi pi? ¿Diga, ¿cha de cinco muri go lo nai ne? ¿Tien ba? Bolón gaza de su ra, bolón bo chinan no de se, wadana ne, se a te tan mu a po ma, che gan pi, gaza ra pi pa de. ဒါကြောင့်ဒီကိုပြောင်းလာခဲ့တာပါ
။ရန်စီယာကကဘာနီကိုပြောင်းရွှေ့ခြင်းမပါဘဲခေါ်ယူခဲ့တာဖြစ်ပြီးတော့နှစ်နှစ်စာချုပ်ချုပ်လိုက်တာပါ။ဒါကြောင့်ကဘာနီဟာဗလန်စီယာမှာ2024ခုနှစ်ထိရှိသွားမှာဖြစ်တယ်ဆိုတာပြောကြားရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကားကဏ္ဍကိုဒီမှာပဲဆုံးသတ်လိုက်ပါရစေခင်ဗျာ
။ကိုရနိုင်တင်ဆက်နေတဲ့အပစင်အားကစားကဏ္ဍကိုထုတ်လွှင့်ခဲ့တာပါရှင်။သတ်သရှင်များရှင် VOA ရဲ့ထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်ကို VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com ရဲ့ပင်မဆာမျက်နှာရဲ့လက်ရဖက်မှာတွေ့ရတဲ့တိုက်ရိုက်နာစင်ရန်ဆိုတဲ့အောက်မှာနေစဉ် TV သတင်းလောက TV မဂ္ဂဇင်းနဲ့ဗီဒီယိုသတင်းတို့တွေကိုကဏ္ဍလိုက်အလွယ်တကူကြည့်ရှုနိုင်ပါတယ်။အခုတော့ကြာနေသေးတဲ့အချိန်အတွင်းသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကတည်းကပြောပြပေးပါရှင်။
ယူကရိန်းနိုင်ငံ supposedly ရှာနျူကလ িয়ার တာဝန်ဆိုင်ုံဤတက်ခတ်မှုအတွက်ရုရှားနဲ့ယူကရိန်းအပြန်အလှန်ဆွဆွဲနေတဲ့အချိန်မှာပဲကုလသမဂ္ဂရဲ့နျူကလ িয়ার လုံခြုံရေးဆရာကျွမ်းကျင်ပညာရှင်ဖွဲ့တာဝန်ဆိုင်ုံကိုရောက်သွားပါပြီ။နိုင်ငံတကာအနုပညာဆိုင်ရာအေဂျင်စီ IAEA ညွှန်ကြားရေးမှူးချုပ် Rafael Grossi ကတော့ဆက်ယုံအခြေအနေကိုစုံစမ်းစစ်ဆေးတာလုံခြုံရေးစနစ်တွေကိုစစ်ဆေးပြီးတော့ဝန်ထမ်းတွေနဲ့လည်းစကားပြောမယ်လို့သတင်းတောက်တွေကိုပြောဆိုသွားပါတယ်။ supposedly ရှာနျူကလ িয়ার တာဝန်ဆိုင်ုံဟာဥရောပမှာအကြီးဆုံးဖြစ်ပြီးယူကရိန်းနိုင်ငံအတွက်စွမ်းအင်တွေအဓိကထုတ်လုပ်ပေးရနေရဖြစ်တာကြောင့်တိုက်ပွဲကြားမှာထိခိုက်မှာကိုနိုင်ငံတကာကစိုးရိမ်နေကြတာပါ။တချင်ကဆိုဗီယက်ယူနီယံရဲ့ခေါင်းဆောင်မီခိုင်ကိုဗာချော့ကွယ်လွန်သွားတဲ့အပေါ်ကဘာတူရာကခေါင်းဆောင်တွေနိုင်ငံရေးသမားတွေဝန်ထမ်းစကားပါခဲ့ကြပါတယ်။ကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုကူတာရက်စ်ကတော့သမိုင်းကြောင်းကိုပြောင်းလဲခဲ့တဲ့သူစီရီခစ်ကိုငင်းငင်းချင်းချင်းအဆုံးသတ်အောင်ဆွတ်ဆောင်ခဲ့သူဖြစ်နေပြောဆိုခဲ့ပါတယ်။ဂျမန်ဝန်ကြီးချုပ်အော်လာဖ်ရှော့စ်ကလည်းနှစ်ချမ်းခွင့်နေတဲ့ဂျာမနီနိုင်ငံပေါင်စီရေးကျူပန်ပေးခဲ့သူဖြစ်ချီးကျူးပြောဆိုခဲ့ပေမဲ့ရုရှားမှာဒီမိုကရေစီထွန်းကောင်းအောင်ကျူပန်မှုတွေကတော့အောင်မြင်မှုမရခဲ့ဘူးလို့လည်းမှတ်ချက်ပေးခဲ့တာပါ။ယာယူကထွက်တော့မဲ့ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကတော့လက်ရှိရုရှားသမ္မတဗလာဒီမီယာပူတင်ကယူကရိန်းပေါ်ရန်လုံနေချိန်ဆိုဗီယက်လူမှုအတိုင်းကိုလွတ်လပ်ပွင့်လင်းအောင်မနာမနေကြိုးပမ်းခဲ့တဲ့ကိုဗာချော့ဖ်ရဲ့ဆွမ်းဆောင်မှုတွေဟာစံနမူနာကောင်းတွေဖြစ်ရှိနေစေဖြစ်တဲ့အကြောင်းပြောဆိုသွားပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒင်ကလည်းကိုဗာချော့ဖ်ဟာအနာဂတ်ကိုမှန်းမြော်ကြည့်ပြီးအပြောင်းလဲတွေလုပ်ရတဲ့ရှာရှာပါပါခေါင်းဆောင်တူဖြစ်ချီးကျူးလိုက်တယ်လို့သူကြိုးပမ်းမှုတွေရဲ့အကျိုးဆက်ဖြစ်ကဘာကြီးပုံမလုံခြုံခဲ့ရတယ်လို့တန်ပေါင်းများစွာလွတ်လပ်ခွင့်တွေရရှိခဲ့ကြတယ်လို့လည်းကြေညာချက်ထုတ်ပြန်ပြောဆိုသွားပါတယ်။ကရမ်ကလူခွေဆရာမှာအမင်းကြီးမီရှယ်ပက်စလီရဲ့တာဝန်တက်တန်းကုံဆုံးမှုမိနစ်ပိုင်းလုံးမှာပဲအချိန်တော်ကြာဆောင်ဆိုင်နေတဲ့တရုတ်နိုင်ငံရှင်ချန်းဒေတာကလူခွေရဲ့ခြေနေနဲ့ပတ်သက်တဲ့အစီရင်ခံစာကိုထုတ်ပြန်လိုက်ပါတယ်။တရုတ်ဆိုရကကန့်ကွက်နေတဲ့ကြားမှာပဲဗိုလ်ထုနေကထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာတော့ဝီဂါမွတ်စင်နေအများစုရှိရာကိုပိုင်အုပ်ချုပ်ခွင့်ရရှင်ချန်းဒေတာကလူခွေရဲ့ချုပ်ဖောက်မှုတွေကိုဖော်ပြထားတာပါ။ရှင်ဂျန်ဒေတာကဝီဂါတွေနဲ့တခြားမွတ်စင်လူနည်းစုတွေပေါ်ကျူးလွန်တဲ့လူခွေရေးချုပ်ပေါင်းမှုတွေဟာလူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုမျောင်းနိုင်ကြောင်းလည်းအစိုးရကစားမှဖော်ပြခဲ့တာပါ။ဆွေရဝါရီတွေကိုနှိမ်နင်းဖို့ဆိုပြီးတရုတ်ဆိုရရဲ့ရှင်ဂျန်ဒေတာကလူရက်တွေထဲမှာညှဉ်းပန်းနှိပ်စက်မှုတွေနဲ့တခြားလူခွေရေးချုပ်ပေါင်းမှုတွေရှိခဲ့ကြောင်းဆွဆွဲချက်တွေအတွက်နိုင်ငံတကာကအရေးတကြီးတုံ့ပြန်ကြိုက်တွယ်ဖို့လည်းတိုက်တွန်းထားပါတယ်။အစိုးရကစားကိုထုတ်ပြန်မှုအသင်းဖြစ်နေတာလားနဲ့ချီကြာနေပြီလို့လည်းအနောက်တိုင်းတန်တမန်တွေနဲ့ကုလသမဂ္ဂအရာရှိတွေကိုကူကပ်ပြီး AP သတင်းကဖော်ပြခဲ့ပါတယ်။
ကျေးဇူးပါရှင်။တည်တင်အချင်းချုပ်ကိုတော့ကိုအောင်လင်းဦးကကြီးညာပေးခဲ့တာပါ။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရဲမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအတန်ဖိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့ဇူဘဲအယ်ဒယစ်တို့ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ဒီကနေ့မနေ့ဖက်6နာရီနဲ့9နာရီအထိအစီအစဉ်တွေကို line to meter 24 47 53နဲ့ line lat meter 190တို့ကနေထုတ်လွှင့်ပေးခဲ့တာပါ။တော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရွှင်လန်းပါစေရှင်။ VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ။
This program has come to you from the Voice of America, Washington.